Welcome to the Voice of America in Burmese.
ဗီယံဘောင်ကင်းဝဲရဲညတဲ့ညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2023ခုနှစ်ဒီဇင်ဘာလ18ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတူမီတာ1925 30မိနစ်နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော့အစည်းအဝေးမှုကတော့ကျွန်တော်ညနေပါ
ဂါဇာမှာရေရှည်တည်တဲ့နဲ့အပြစ်ခတ်ရစဲရေးအတွက်ဗြိတိန်နဲ့ဂျာမန်ပူးတွဲတောင်းဆိုလိုက်ပါတယ်။တခါရှမ်းမြောက်တိုက်ပွဲအတွင်းမှာစစ်တုံပန်းတချို့ဖမ်းဆီးရမိကြောင်းညီနောင်မဟာမိတ်သုံးဘွဲကသတင်းထုတ်ပြန်ပါတယ်။ရေချောင်းလုံခြုံရေးပူပေါင်းဆောင်ရွက်မှုမြင့်တင်ဖို့ဂျပန်နဲ့အာဆီယံကလည်းသဘောတူလိုက်ပါတယ်။ဆရဲနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရရင်နိုင်နဲ့အတူပြောပြမှာပါ။ကျမအင်ဂျင်နိုင်ပါရှင့်။
ဟုတ်ကဲ့ပါသတင်းလေးပြီးတဲ့နောက်နားဆင်ရမယ့်အထဲမှာတော့စစ်ကောင်စီဘက်ကပြပရောက်မြန်မာနိုင်ငံသားတွေကိုအခွန်အရေးကောက်မယ်ဆိုတဲ့အပေါ်မှာထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေဒီနေ့ဆန္ဒပြခဲ့ကြပါတယ
်အကြမ်းဖက်စင်အုပ်စုကနေပြီးကျွန်တော်တို့ထိုင်းရောက်မြန်မာတွေစီကနေပြီးသူတို့တွေကဒီလိုမျိုးလုံအားကားကိုဒီလိုဖြတ်တောက်မယ်ဆိုတာဘယ်သူမှသဘောမတူကြအောင်လေသဘောမတူတဲ့အတွက်ကျွန်တော်တို့ဒီဟာကိုသဘောမတူဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့ရတဲ့နေနဲ့ပုံပေါ်တာပေါ့
ဆနာပြပွဲကိုဥဆောင်တဲ့မြန်မာရွှေပြောင်းအလို့သမားတဦးပြောသွားတာဖြစ်ပါတယ်ဒီကြောင်းပြည်စုံကိုမချာခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကမ္ဘာမြန်မာမီဒီယာမြင်ကွင်းကျယ်အမှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံသားဤဝင်ကြီးဒေးဗစ်ကင်မရွန်နဲ့ဂျာမန်နိုင်ငံသားဤဝင်ကြီးအန်လီနာဘာဘော့ခ်တို့ပူးတွဲပြီးဂါဇာကမ်းမြောင်ဒေသမှာရေရှည်တည်တပ်နဲ့အပြစ်ခတ်ရစဲရေးတောင်းဆိုလိုက်ပါတယ်။တနင်္ဂနွေနေ့ထုတ်ဗြိတိန်နိုင်ငံရဲ့ Sunday Times သတင်းစာမှာနိုင်ငံသားဤဝင်ကြီးနှစ်ဦးပူးတွဲရေးသားထားတဲ့စောင်းမကိုဖော်ပြခဲ့ရမှာတော့ဂါဇာဒေသမှာအရေးပေါ်အကူအညီတွေလိုအပ်နေသူတွေစီကိုအ мян ဆုံးအထောက်ပံ့တွေပေးနိုင်ရေးရေရှည်တည်တံ့ခိုင်မြဲတဲ့အပြစ်ခတ်ရစဲရေးအ мян ဆုံးလှုပ်ဆောင်ကြဖို့တိုက်တွန်းထားပါတယ်။ဒီအတော်တွင်ဂါဇာမြောက်ပိုင်းမှာရှိတဲ့ရှီဖာဆေးရုံကိုဆေးဝါးတွေအပါအဝင်ခွဲစိတ်ခံသုံးပစ္စည်းကိရိယာတွေကိုပေးပို့နိုင်ခဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒါ့အပြင် WHO ဝန်ထမ်းတွေဟာကုလသမဂ္ဂကျန်းမာရေးမစ်ရှင်အဖွဲ့နဲ့အတူအဲ့ဒီဆေးရုံမှာကုသမှုအပိုင်းတွေမှာလည်းပါဝင်ကူညီပေးခဲ့တာပါ။ရှီဖာဆေးရုံမှာဆရာဝန်နဲ့သူနာပြုအနည်းငယ်သာရှိပြီးတော့စေနာဝန်ထမ်း80လောက်နဲ့လက်ပတ်နေရတယ်လို့ WHO ကပြောပါတယ်။လက်ရှိအဲ့ဒီဆေးရုံမှာပါလက်စတိုင်းဒုက္ခသည်ထောင်ပေါင်းများစွာခိုလုံနေကြပါတယ်ရှင်။
ရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခဲ့တဲ့နည်းနည်းနီးပါးကြာကာလအတွင်းရုရှားဘက်ကတပ်ဖွဲ့ဝင်3သိန်းခွဲလောက်သေဆုံးခဲ့တယ်လို့ The Kyiv Independent သတင်းစာကဒီနေ့မှပြောလိုက်ပါတယ်။ပြီးခဲ့တဲ့24နာရီအတွင်းသေဆုံးသူ1150ပါဝင်ရုရှားဘက်ကတပ်ဖွဲ့ဝင်3သိန်း 46,080 သေဆုံးခဲ့တယ်လို့ယူကရိန်းစစ်တပ်ဘက်ကပြောကြောင်းအဲ့ဒီသတင်းစာကဖော်ပြပါတယ်။ဒါ့ပြင်ရုရှားကဒီစစ်ပွဲကာလအတွင်းမှာတန်ကား9,939စင်းတန်ကြက်ကား1,692စင်းတခြားမော်တော်ယာဉ်နဲ့ဓာတ်ဆီလောင်းစာဖြည့်ပေးတဲ့ယင်း1,866စင်းကိုဆုံးရှုံးခဲ့တယ်လို့အမြောက် 8,100 ကျော်ဒုံးကြီးအမြောက်အများကိုပြင်လွတ်နိုင်တဲ့စနစ်900ကျော်လေကြောင်းကာကွယ်ရေးစနစ်609ခုကိုလည်းပျက်စီးဆုံးရှုံးခဲ့ပါတယ်။ဒါ့ပြင်လေယာဉ်324စင်းနဲ့ရဟတ်ယာဉ်324စင်းအပါအဝင်ဒုံးယာဉ်6,200ကျော်တင်းပေါ်နဲ့မော်တော်ဘုတ်22စင်းနဲ့ရင်ကုန်တင်းပေါ်တစ်စင်းလည်းပျက်စီးသွားခဲ့တယ်ဆိုပြီးတော့အဲ့ဒီအစင်ခံစားကဖော်ပြပါတယ်တချိန်တည်းမှာပဲယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကိုအားဖြည့်သွားမယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကမနေ့စနေနေ့ညကပြောတဲ့မိန့်ခွန်းထဲမှာပြောကြားလိုက်ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားဘက်ကပစ်လွတ်လိုက်တဲ့ရှာဟက်ဒုံးကြီး112စင်းတွေက104စင်းကိုယူကရိန်းဘက်ကပစ်ချနိုင်ခဲ့တယ်ဆိုပြီးတော့လည်းပြောကြားလိုက်ပါတယ်ခင်ဗျာ။
ဒီ American အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္ဂနွေညချမ်း VOA မြန်မာပိုင်းသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်။ရှမ်းမြောက်ဒေသမှာစစ်ကောင်စီနဲ့တိုက်ပွဲတွေဆက်ပြီးပြင်းထန်နေစေဖြစ်ကြောင်းညီနောင်မဟာမိတ်တပ်ဖွဲ့ကစနေနေ့ကကြေညာချက်ထုတ်ပြန်ပါရယ်။ပြီးခဲ့တဲ့သတင်းပတ်အစောပိုင်းကစစ်ကောင်စီကအပြစ်ခတ်ရဲစဲရေးနဲ့နိုင်ငံရေးအရဖြေရှာဖို့တရုတ်အကူအညီနဲ့ညီနောင်မဟာမိတ်အဖွဲ့နဲ့ဆွေးနွေးခဲ့ကြောင်းကြေညာခဲ့ပြီးနောက်ပိုင်းရှမ်းပြည်မြောက်ပိုင်းမှာပဋိပက္ခတွေပိုးပြီးပြင်းထန်နေပါရယ်။တစ်တုံညာနှစ်ခုစစ်စင်ရေး52ရက်မြောက်နေ့အဖြစ်မနေ့ဒီဇင်ဘာလ16ရက်နေ့ကထုတ်ပြန်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့ကြေညာချက်မှာတော့တအန်းတက်မတော် TNL ရှိနေတဲ့ရှမ်းပြည်မြောက်ပိုင်းနန်းခမ်းမြို့တဝိုက်နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဗိုလ်မှူးတအူတက်ကြက်တအူအပါအဝင်စစ်တုံးပန်းတချို့ကိုဖမ်းဆီးခဲ့ကြောင်းဖော်ပြထားပါတယ်။ဒီလိုစစ်တုံးပန်းကိစ္စနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတုံ့ပြန်ချက်မရှိသေးပါဘူး။TNL ကဒီအပိုင်းတွင်ထိန်းချုပ်လိုက်ပြီဖြစ်တဲ့နန်းစမ်းမြို့နဲ့အနီးတစ်ဝိုက်အရက်သားတွေရှိနေတဲ့ကျေးရွာတွေကိုတော့စစ်ကောင်စီဘက်ကလေကြောင်းကနေအကြိမ်ပေါင်းများစွာပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ညီနောင်မဟာမိတ်အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူရခိုင်ပြည်နယ်ပလောဝဘက်မှာလည်းမနေ့ကအထိစစ်ကောင်စီနဲ့ရခိုင်တပ်တော် AA တို့ကြားအပြင်းထန်တိုက်ပွဲတွေဖြစ်နေတယ်လို့အရက်သားတွေပေါ်စစ်ကောင်စီဘက်ကပြစ်မှတ်ထားတိုက်ခိုက်နေတာတွေကိုလည်းကြေညာချက်မှာရေးသားဖော်ပြထားပါတယ်ရှင်။
ပင်လယ်ရောင်းဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လို့ဆောင်သွားဖို့ဂျပန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေဒီနေ့မှသဘောတူလိုက်ကြပါတယ်။တောင်တရုတ်ပင်လယ်အတွင်းနယ်မြေပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကဒီအခိုင်အမာတိုးချဲ့လို့ဆောင်လာနေချိန်မှာပဲဂျပန်နဲ့အာဆီယံနိုင်ငံတွေကြားအခုလိုသဘောတူခဲ့ကြတာဖြစ်ပါတယ်။အာဆီယံနဲ့ဂျပန်ဆက်ဆံရေးအနှစ်50ပြည့်အထိမ်းအမှတ်ဖြစ်တဲ့ထိပ်သီးစည်းဝေးပွဲကိုဂျပန်နိုင်ငံတိုကျိုမြို့တော်မှာဒီဇင်ဘာ16ရက်နေ့ကနေ17ရက်နေ့အထိကျင်းပနေတာဖြစ်ပါတယ်ဒီထိပ်သီးစည်းဝေးပွဲမှာမြန်မာနိုင်ငံကိုတော့ဖိတ်ကြားခြင်းမရှိပါဘူးဒီမိုလက်စတီနိုင်ငံကတော့ဧည့်သည်တော်နိုင်ငံအဖြစ်တက်ရောက်ခဲ့ပါတယ်ဒီထိပ်သီးဆွေးနွေးပွဲကနေထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့တရုတ်နိုင်ငံဆိုတာကိုထည့်သွင်းပြောဆိုခြင်းမပြုဘဲပင်လယ်ရေကြောင်းဆိုင်ရာလုံခြုံရေးနဲ့တရားဥပဒေစိုးမိုးမှုအပေါ်မှာအခြေခံတဲ့ပင်လယ်ရေကြောင်းဆိုင်ရာကုသန်းရောင်းဝယ်ရေးကိစ္စရပ်တွေကိုထိန်းသိမ်းဖို့အတွက်ဆွေးနွေးမှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်သွားဖို့ဂျပန်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေသဘောတူခဲ့ကြတယ်လို့ပြောပါတယ်တရုတ်နိုင်ငံနဲ့တောင်တရုတ်ပင်လယ်အတွင်းမှာနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ဂျပန်နိုင်ငံဟာအခုနှစ်မှာကာကွယ်ရေးအသုံးစရိတ်တွေကိုတိုးမြင့်ပြီးတော့အာရှပစိဖိတ်ဒေသအတွင်းနိုင်ငံတွေနဲ့လည်းလုံခြုံရေးအပူပေါင်းဆောင်ရွက်မှုတွေတိုးချဲ့လာနေတာဖြစ်ပါတယ်ခင်ဗျာ နောက်ဆုံးသတင်းတွေကိုမိုင်းအင်ဂျင်နိုင်တဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်လွင့်ပေးနေတာဖြစ်ပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေဆန္ဒပြခဲ့တဲ့သတင်းကိုပြောပြခြင်းပါတယ်ဒါဇမ18ရက်နေ့နေ့လယ်ပိုင်းကဒီထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့ကုလသမဂ္ဂရုံးရှိမှာမြန်မာပြည်သားရွှေပြောင်းအလို့သမားတွေစုဝေးပြီးတော့မြန်မာစစ်ကောင်စီရဲ့အခွန်ကောက်ခံမှုကိုပေးဆောင်မှာမဟုတ်တဲ့ကြောင်းဆန္ဒထုတ်ဖော်ပြီးတော့ကန့်ကွက်ခဲ့ကြပါတယ်။သတင်းပြည်စုံကတော့ဘန်ကောက်မြို့ကနေမန်ညိုလင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ရှိတဲ့မြန်မာစစ်အစိုးရတန်ယုံကထိုင်းနိုင်ငံမှာအလုံလုံကင်နေကြတဲ့မြန်မာရွှေပြောင်းအလုံသမားတွေအခွန်200ဂိုင်နှုန်းပေးဆောင်ရမယ်ဆိုပြီးအမိန့်စာထုတ်ပြန်လိုက်တာအပေါ်သဘောမတူဆန့်ကျင်တဲ့အနေနဲ့မြန်မာရွှေပြောင်းအလုံသမားတွေစုဝေးပြီးဘန်ကောက်မြို့ဟာကုလသမဂ္ဂရုံးရှိမှာဆန္ဒပြခဲ့ကြပါတယ်
အခုရောက်ရှိနေတာကြတော့ UN ရှိမှာပါဒါကဘာတွက်လာတာလဲဆိုတော့စစ်ကောင်စီရဲ့နှစ်ရာခိုင်နှုန်းအခွန်ကောက်ခံမှုပေါ့ကျမတို့ဒီထိုင်းရောက်မြန်မာအလို့သမားတွေအနေနဲ့မကြေနပ်ကြအောင်ပေါ့နော်လာရောက်ပြီးတော့ဖော်ဆောင်တာဖြစ်တယ်နောက်တစ်ခုကကြတော့ညီမကကြတော့ဒီတပိတ်ပွဲတွေအတွက်ဟိုတက်ကြွလှုပ်ရှားတဲ့သူပေါ့နော်အလှုပ်စော်တဲ့သူပါရှင်ဟုတ်ပဲ
ဒီအကြမ်းဖက်စင်အုပ်စုကနေပြီးကျွန်တော်တို့ထိုင်းရောက်မြန်မာတွေစီကနေပြီးသူတို့တွေကဒီလိုမျိုးလုံအားကားကိုဒီလိုဖြတ်တောက်မယ်ဆိုတော့ဘယ်သူမှသဘောမတူကြအောင်လေသဘောမတူတဲ့အတွက်ကျွန်တော်တို့ဒီဟာကိုသဘောမတူဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့ရတဲ့နေနဲ့ပုံဖော်တာပေါ့ပုံဖော်တဲ့အတွက်လည်းအခုဒီနေ့အချိန်မှဒီ UN ရုံးရှိမှာရဖို့အတွက်ကျွန်တော်တို့ခွင့်တောင်းတယ်ခွင့်တောင်းပြီးတော့နှစ်နာရီရတဲ့အချိန်လေးမှာရတဲ့လိုမျိုးကျွန်တော်တို့ဒီဟာကိုလာပြောပြလာပြီးတော့ကျွန်တော်တို့တောင်းဆိုတယ်သူတို့အတိပေးတယ်ပေါ့ဗျာအတိလိုမျိုးနိုင်ငံတကာကလည်းသိစေချင်တယ
်ပြည်သူတွေလက်မခံတဲ့စစ်အစိုးရရဲ့တန်ယုံဖြစ်တဲ့အပြင်တိုင်းနှပါမှာအလုံလုံနေကြရတဲ့မြန်မာပြည်သားတွေအပေါ်တန်ယုံအနေနဲ့ထိထိရောက်ရောက်ကူညီတာတွေမရှိဘဲအခုလိုအခွန်ဆောင်ခိုင်းတာဟာတရားမျှတမှုမရှိတဲ့အတွက်အခွန်မပေးနိုင်တဲ့အကြောင်းဆန္ဒထုတ်ဖော်ကြတာဖြစ်တယ်လို့လည်းဆိုပါတယ
်။ Passport သွားတော်တဲ့ တော်ပြီဆိုတဲ့ကသူတို့တခါတည်းသူတို့ဖြတ်မဲ့ငွေကြီးကိုပေါင်းထည့်ပြီးသားသူတို့ပေါင်းထည့်ပြီးတခါတည်းဖြတ်မှာအဲသူတို့အဲ့ဒီလိုမျိုးကြီးဘယ်လိုပဲမှာဓမြတိုက်တဲ့လိုမျိုးလောက်တာလေပင်ညက်တာဘာကြောင့်လဲဆိုတော့သူတို့တွေပတ်စပို့ယုံထဲမှာလဲတန်ရာတန်ကြီးတက်ကိုဘွဲသားနဲ့ပေါင်းပြီးစားနေတာပဲယနေ့ချိန်ဒီဘွဲသားနဲ့ပေါင်းပြီးစားတယ်အမျိုးမျိုးစားတယ်စားတဲ့အပြင်နိုင်ငံသားတွေရဲ့ဒီလိုကြီးထပ်ပေးရမယ်ဆိုရင်ကျွန်တော်နိုင်ငံသားတွေတော့ဘယ်လိုမှအဆင်မပြေဘူးအလုံသမားတွေအဆင်မပြေဘာကြောင့်လဲဆိုတော့သူတို့တကယ်မြန်မာပြည်သားတွေထိုင်းနိုင်ငံမှာဒုက္ခရောက်ရင်တကယ်မကြည့်ဘူး။ဘာကြောင့်တကယ်မကြည့်ဘူးလဲဆိုတော့အဖြေရတော့ရှင်းတယ်။ဘာကြောင့်ထိုင်းနိုင်ငံမှာလူမှုရေးအဖွဲ့အစည်းတွေပေါ်လာတယ်အခုတပြေးပြေးများလာတယ်။ဘာဖြစ်ကျွန်တော်တို့ရဲ့မြန်မာအတန်ယုံဆိုတာမြန်မာဘယ်လိုဆိုမဲ့မြန်မာအလုံသမားတွေပေါ်မှာတကယ်ကောင်းရင်လူမှုရေးအဖွဲ့အစည်းတွေဆိုတာပေါ်လာကြရောအကြောင်းမရှိဘူး။အသက်လောက်ထိကိုမကောင်းတဲ့အတန်ယုံပြီးတော့ကျွန်တော်တို့မလိုလားအပ်တဲ့မလိုလားတဲ့လုံးဝလက်မခံတဲ့စစ်အောက်စေအနာရှင်ရဲ့လက်အောက်ကအဖွဲ့စည်းသူအဖွဲ့စည်းဒီလိုတန်ယုံတန်ယုံကထုတ်တဲ့ထုတ်ပြန်ချက်ကိုလည်းကျွန်တော်တို့တွေလိုက်နာမှလည်းမဟုတ်သလိုအခွန်လဲဆောင်မှလည်းမဟုတ်အဲ့ဒီတော့ကိုကျွန်တော်တို့ဆန္ဒလာပြီးထုတ်ဖော်တာ
ထိုင်းနိုင်ငံဘန်ကောက်မြို့နဲ့အနီးတစ်ဝိုက်မှာရှိတဲ့အလို့သမားတွေစုပေါင်းပြီးဆန္ဒထုတ်ဖော်ပွဲကိုပြုလုပ်ခဲ့ကြတာပါ
ထိုင်းနိုင်ငံဘန်ကောက်မြို့ကနေမညညလင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ရိုဟင်ဂျာရင်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်မင်္ဂလာရှိနိုင်ငံကောက်ဆက်ဘဇာခရိုင်တဲကရိုဟင်ဂျာတွေခိုးလုံနေထိုင်တဲ့ဒုက္ခသည်စခန်းတွေထဲမှာအာဆာလိုလက်နက်ကင်အစွန်းရောက်အဖွဲ့တွေရဲ့အကြမ်းဖက်တပ်ဖြတ်မှုတွေခက်စိတ်စိတ်ဖြစ်လာနေတဲ့အတွက်အသက်အန္တရာယ်လုံခြုံရေးကအထူးစိုးရိမ်စရာဖြစ်လာနေလို့ဒုက္ခသည်တွေကြောက်လန့်တုန်လှုပ်နေကြပါတယ်ဒုက္ခသည်စခန်းတာဝန်ခံတွေဘာသာရေးခေါင်းဆောင်တွေရိုဟင်ဂျာအရေးလှုပ်ရှားသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြစ်မှတ်ထားလှုပ်ဆောင်လာတဲ့အတွက်မင်္ဂလာရှိအစိုးရဒုက္ခသည်စခန်းတာဝန်ရှိသူတွေနဲ့ဒီကုလသမဂ္ဂအပါအဝင်တာဝန်ရှိသူတွေဘက်ကလုံခြုံရေးကိုစနစ်တကျနဲ့ပုံမတိုးမြင့်ချထားပြီးတော့ကာကွယ်စောင့်ရှောက်ပေးဖို့ကိုလည်းရွှေညာဒုက္ခသည်တွေကတောင်းဆိုပါတယ်ရွှေညာတွေရဲ့ဒုက္ခသည်စခန်းတွင်းကလုံခြုံရေးစိုးရိမ်စရာအခြေအနေတွေကိုရွှေညာဒုက္ခသည်တို့ကိုမတ်စုမုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာ ARSA လို RSO လိုမျိုးအကြမ်းဖက်အစွန်းရောက်အဖွဲ့တွေကနေပြီးတော့မှရိုဟင်ဂျာအရေးလှုပ်ရှားနေတဲ့သူတွေကမ်တာဝန်ခံတွေနောက်ရိုဟင်ဂျာဒုက္ခသည်တွေကိုအကြမ်းဖက်ပြီးတော့တဖြတ်နေတယ်ဆိုတော့သတင်းတွေလည်းကြားနေတယ်လုံခြုံရေးကလည်းဒီဒုက္ခသည်တွေဘက်ကလုံခြုံရေးကိုလည်းတော်တော်လေးစိုးရိမ်နေကြတယ်လို့ပြောတယ်ဆိုတော့လက်ရှိကန်ထဲမှာဘယ်လိုမျိုးရင်ဆိုင်ကြုံတွေ့နေရလဲဆိုတဲ့ဟာလေးနည်းနည်းရှင်းပြပေးပါရှင
်။မောင်းဆက်ကမကူနေဒီပေါ်ကျွန်တော်ရောမမနိုင်ရဲ့ရကိုင်းပြည်နေနေရရနေဒီပေါ်ပေါ့အဆုံးလိုက်ဇူလိုက်စစ်ချက်ခံရပြီးတော့ဘင်္ဂလားဒေ့ရှ်မှာကျွန်တော်တို့ကုလုံနဲ့တရားတာကောင်းနေကြပါနည်းဒီကလို့ရှိလာပါဘူးဒီမှာရောင်းလာပြီးတော့နည်းနည်းတော့အေးအေးချမ်းချမ်းနဲ့ကျွန်တော်တို့ကနေတိုင်းနိုင်ခဲ့ပါတယ်ဘာဖြစ်လို့ဆိုရင်ဒီမှာအဲ့ဒီကောင်ကစစ်တပ်ကဘင်္ဂလားဒေ့ရှ်စစ်တပ်ကကျွန်တော်တို့ကိုကာကွယ်ဆောင်ထုတ်ခဲ့တဲ့တည်းဒီနောက်ပိုင်းကလာတော့ရေကပ်ဖွဲ့အားထောင်ဝင်ယူဆောင်ရွက်နေတဲ့အခုငါးနည်းတော့ပါပြီဒီငါးနည်းတော့တစ်ချောင်းလုံးပေါ့လက်နက်ကရအဖွဲတစ်ဖွဲ့ပေါ့လောလောဆယ်ကျွန်တော်အမေကိုကွန်ဖရင့်လဲမပြောရင်လေလူတိုင်းအားသိသိကြပါလူတွေအားသိချင်ခင်ရတာမနှဲပါဘူးဒီအဲ့ဒီဒုံဝါနေစားပြီးတော့ဒူညာရေးလှုပ်ရှားသူပေါင်းဆောင်ပြီးနောက်ဘာသာရေးပေါင်းဆောင်ပြီးစကားတော်ဝင်တောင်းဆောင်နေတဲ့ပုဂ္ဂိုလ်ပေါင်းဆောင်ပြီးနောက်တာမဲအရေးကညွတ်သွားညွတ်သမီးပြီးလေပေါင်းဝင်ကြပါလိမ့်ကျွန်တော်လည်းစကားအတင်းမှာလင်းစီနေနေကန်လူများအဲ့ဒီလက်နက်ကန်ဖွဲတဖွဲရဲ့လောက်ကျန်သဖြင့်မို့လို့တော်တော်လည်းလူများထိတ်လန့်နေကြတာတွေ့ရတယ်ဒီလူများတွေကိုတော့ပွားရောက်တယ်လူများလို့လင်းစီများများသက်ချေနေမှုကြောင့်လူများသခြားနိုင်ငံဝမလေးရှားတို့ဝီနီရှားတို့အဲ့လိုအသေးကိုဆုံးလို့ပြီးတော့ဖြေနေဖြေရနေတယ်တော့ကောင်းမြန်မာနိုင်ငံကဆုံးလန့်တည်ပြီးတော့ကောင်းပွားနေတယ်ကောင်ကလည်းသွက်ကနေတာသိရတယ်။အခုယူနီတက်ကလိုဘောတောင်းကြောက်ရုပ်ရှင်ကြောင့်ကျွန်တော်ကသူ့မြင်ရတယ်။ဘာဖြစ်လို့စကားပြောမှစီရကွာစာမေးလေးကြလည်းရှောရှားလိုက်ပြီးအလောအကင်လေးမရှိဘူးဆိုတော့ဒီလက်မကအဖွဲ့ရဲ့နေ့စဉ်ရေးဆက်ဆက်တစ်ပြေမှုပင်ကိုလည်းစစ်စစ်ဝဝခံစားရတယ်အခြေကြောင့်သူကဟောပေါ့အေးချမ်းတဲ့ဟောဘောတကူအေးချမ်းတရားတဲ့ဘာဘောလင်းစင်တကူရှာပွေနိုင်လားဆိုပြီးတော့ကိုရအသေးတို့သူ့လို့ပြီးတော့ဘောပတ္တနာမတာပဲနဲ့ဖီလေရေလာဖီယာနီသွက်ကွာ နေတာတွေ့ရပါတယ
်ဟုတ်ကဲ့အခုလိုမျိုးလုံခြံတပ်ဖြတ်မှုတွေဖြစ်လာတဲ့အခါမှာကန်ထဲမှာရှိတဲ့တာဝန်ခံတွေနောက်ပြီးတော့ဒီဘင်္ဂလားဒေ့ရှ်ကလုံခြုံရေးယူထားတဲ့စစ်တပ်အပါအဝင်ရဲနဲ့ကန့်ရဲ့ရှိနေတဲ့နေသားဆောင်တပ်တွေကဘက်ကရောဒီလိုလုံခြုံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဘာတွေများစီမံဆောင်ရွက်ပေးတာရှိပါလဲရှင
်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့တက်နိုင်သလောက်သူတို့ကဟိုရှီလီမိုဖေရှားနေတာတွေ့ရတယ်ဒါပေမဲ့စကားဧရိယာကတော့ဂျီဂျီမမာဆိုတော့အခြေခြေဝင်းတယ်ဆိုတော့ဒါဒီစကားရဲ့ကြီးပွားပိုင်းမှာတောက်ဆောင်လေးရှိတယ်ဒီကောင်တွေကဘင်္ဂလားဒေ့ရှ်အစီအလုံးကြီးရတဲ့တည်းရသွားပြီးတော့လွှတ်ရတဲ့အချိန်မှာဒီကောင်တွေကတောက်ခုကြတယ်သူတို့ပြန်သွားတဲ့အချိန်မှာစကားတဲကိုဝင်ပြီးတော့ဒီလိုလုံးအောင်နေကြတချင်မှုရဲ့ကျင်းသွေးချင်းမှုရဲ့အဲနောက်ဝင်ငင်းမှုရဲ့ဒါလူမကြားမှုပေါ့လောက်ဆုံးနေတာဖြစ်တယ်ဒါဒီလိုတကယ်နော်တက်တဲ့ပြီးတော့ကျွန်တော်လူညာရေးလွှတ်ချသွားစကားတော်ဝင်တက်ဆောင်နေတဲ့ပုဂ္ဂိုလ်တွေကလည်းဒီလာတဲ့အစီအအနာပိုင်းအဖွဲ့အစည်းကိုကျွန်တော်နေစီလာများတင်ကြတာရှိတယ်။နောက်ရဲနာအဖွဲ့အစည်းကိုလည်းအတူတူပြည်လာတဲ့လှုပ်ရှားပြီးဒီသူတို့ကကုလမေရစီကိုသူတို့ရဲ့အခါစီရစီကိုဆူပြီးတော့ဒါကမှရှိတဲ့ရင်းနဲ့ဆရာယုံကိုအင်းင်းရဲ့စာပူတာရဲ့နောက်ကောင်းကွက်ကမှရှိတဲ့အဲကုလသမဂ္ဂယုံကိုကျွန်တော်အင်းင်းရဲ့အားနဲ့တစ်ဖြင်းစာပူတာရှိတယ်။ခန္ဓာကလူတွေကဒီလိုအခါစီနဲ့ရှိနေတဲ့ဟုတ်ကဲ့ဒီဒီလေးရေးဆက်တက်ပြည့်တယ်ပြော။ဒါလူသားမဆန်ဘူးလို့ကျွန်တော်အနေနဲ့ပြောချင
်။မဆုမဆက်တယ်မေးမြန်းခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။တရုတ်ကပြည်တဲ့အကူအညီမှာပြန်ပေးဆက်မဲ့တန်ဖိုးကစစ်ကောင်စီအတွက်အတော်ကြီးမားကြောင်းမြန်မာအရေးကျွမ်းကျင်သူအမေရိကန်အကြီးတန်းသုတေသီဂျေဆင်တာဝါက VOE ကိုပြောပါတယ်။မြောက်ပိုင်းညီနောင်မာမိတ်သုံးဘွဲ့နဲ့တွေ့ဆုံဆွေးနွေးရေးအတွက်တရုတ်ကအကူအညီပေးခဲ့တယ်လို့စစ်ကောင်စီကပြီးခဲ့တဲ့သတင်းပတ်အစောပိုင်းကကြေညာခဲ့တာပါဒီကြောင့်နဲ့ပတ်သက်ပြီးတော့ American ပြည်ထောင်စုငြိမ်းချမ်းရေး Institute USIB ကမြန်မာနိုင်ငံဆိုင်ရာညွန်ကြားရေးမှုဂျေဆင်တာဝါကိုမိုက်အင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
Basically wants the military side to hand over all of the perpetrators and more or less exit the Kokang territory. And I think that's precisely what's being discussed.
American ပြည်ထောင်စုငြိမ်းချမ်းရေး Institute USIB ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကနေဒီသတင်းပတ်အစောပိုင်းကတရုတ်ရဲ့အကူအညီနဲ့စစ်ကောင်စီနဲ့ညီနောင်သုံးဘွဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်လို့သူ့ရဲ့သုံးသပ်ချက်ကိုပြောသွားတာပါ။စစ်ကောင်စီလက်အောက်ခံကိုကန့်နေသားဆောင်တက်ခေါင်းဆောင်တွေရဲ့စိုက်ဘာရာဇဝတ်ကျူးလွန်မှုတွေကိုတရုတ်ကအပြင်းထန်နှိမ်နင်းရေးအချက်ဟာစစ်ကောင်စီအတွက်ကြီးမားတဲ့အကျက်တဲဖြစ်ဂျေဆင်တာဝါကသုံးသပ်ပါတယ်
Around the time of these talks and also timed around the visit of
ကုလညီနောင်မမိတ်သုံးဘွဲ့နဲ့ဆွေးနွေးတာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးတရုတ်မှလှုပ်တဲ့ဒေသတွေအစည်းအဝေးကိုသွားတက်တာစရတွေဖြစ်ပေါ်လာပေမဲ့တရုတ်ဘက်ကနောက်ထပ်ကိုကန့်နေကြဆောင်တက်ကောင်းဆောင်၁၀ဦးကိုဖမ်းရန်ထပ်ပြီးထုတ်လိုက်ပါတယ်။လောက်ကင်မှာအဓိကဩဇာရှိတဲ့သူ၁၀ဦးကိုစစ်ကောင်စီကဖမ်းဆီးပြီးသူတို့စီလွှဲပြောင်းဖို့တရုတ်ကလိုလားနေတာပါ။စိုက်ဘာရာဇဝတ်မှုတွေကိုအဓိကကျူးလွန်သူတွေကိုကိုကန့်ဒေသကတစင်တရုတ်ကိုလွှဲပြောင်းနိုင်ရေးလောက်ကင်ကိုပိတ်ဆို့ထားတဲ့ညီနောင်မမိတ်သုံးဘွဲ့နဲ့ဆွေးနွေးပွဲမှာညှိကြတယ်လို့ထင်ပါတယ်။ကိုကန့်နေကြဆောင်တက်ကရေးပါသူတွေအားလုံးတရုတ်ကိုလွှဲပေးမယ်ပြည် MNDA ကလောက်ကင်ကိုသိမ့်မယ်စစ်ကောင်စီတပ်တွေကထွက်ပြေးမယ်ဆိုတဲ့အချက်တွေသဘောတူညီခဲ့ကြတယ်လို့ကျွန်တော်မြင်ပါတယ်တစ်ဖက်မှာလည်းတရုတ်မြင်ကျင်တဲ့ပြစ်ခတ်ရစေးဖြစ်လာပါမယ
်ဒါပေမဲ့လည်းကိုကန့် MNDA အတွက်အကြက်ရိုက်စီတဲ့အချက်ကိုဂျေဆင်တာဝါကအခုလိုထောက်ပြပါတယ
် I think this is where it becomes problematic because
ဒါပေမဲ့ MNDA ကပြစ်ခတ်ရစေးသဘောတူမယ်ဆိုရင်သူ့အတွက်ကြက်တဲဖြစ်စေတာကစစ်စင်ရေး2029အစမှာမဟာမိတ်တွေကိုဂရိပေးခဲ့တဲ့အတိုင်းຫນွေဦးတော်လိုက်အောင်မြင်တဲ့အထိပူပေါင်းပါဝင်မယ်ဆိုတဲ့အချက်ကိုချိုးဖောက်ရာရောက်သွားမယ်အခြေအနေပါ MNDA ဘက်ကလည်းသူ့ရည်မှန်းချက်တွေအောင်မြင်မှုမဟာမိတ်တွေရဲ့အကူအညီရဖို့တော်လိုက်အင်အားစုတွေနဲ့ပူပေါင်းမယ်လို့ဂရိပေးထားတာပါဒါကြောင့်နေဆက်တည်ငြိမ်လိုလားနေတဲ့တရုတ်ရဲ့အကူအညီနဲ့ညီနောင်သုံးဘွဲ့နဲ့စစ်ကောင်စီကြားဘလို့ပုံစံမျိုးနဲ့သဘောတူညီချက်တွေရခဲ့ပါစေ တကယ်ပဲတည်ငြိမ်အောင်လုပ်နိုင်မှာလားဆိုတဲ့မေးခွန်းကတော့ရှိနေပါတယ
် How about the military side in
the ဒါဆိုရင်လောက်ကင်ကို MNDAA တိမ့်ပိုက်ဖို့ပြင်နေတော့ပိတ်မိနေတဲ့မြန်မာစစ်သားတွေကိုကယ်ထုတ်ဖို့စီရွေးထွက်ပေါက်ရအောင်စစ်ကောင်စီကစ조사တဲ့အနေနဲ့တရုတ်ကိုအကူအညီတောင်းပြီးနှိမ့်နိုင်တာဆိုတဲ့သုံးသက်ချက်အပေါ်မှာကမြန်မာစစ်တပ်ရဲ့အနေအထားဘယ်လိုမြင်လဲရှင
့် Well I mean I think with the Chinese
တရုတ်ကပါမရန်ထုတ်လိုက်တဲ့ကိစ္စဟာစစ်ကောင်စီအတွက်တကယ်ကိုအကြက်တဲကြုံတွေ့ဖို့ဖြစ်လာစေပါတယ်တရုတ်ရဲ့ပါမရန်ထဲမှာပါတဲ့သူတွေဟာလောက်ကင်မှာအဓိကအာဏာရှိသူတွေဖြစ်ပါတယ်တကယ်လို့သာစစ်တပ်ကသူတို့ကိုဖမ်းရမယ်ဆိုရင်လောက်ကင်ကိုဘယ်လိုထိမ့်မလဲအဲ့တော့တရုတ်ရဲ့ပါမရန်ကိုစစ်တပ်ကဘယ်လိုလိုက်လို့မလဲဆိုတာကျွန်တော်ဘယ်လို့မှတွေးလို့မရပါဘူးအဲ့ဒီလိုသာလုပ်ရင်စစ်ကောင်စီဘက်မှကြီးမားတဲ့ဆုံးရှုံးမှုကိုရင်ဆိုင်မှာပါဒါပေမဲ့စိတ်ဝင်စားစရာကောင်းတာကစစ်ကောင်စီဘက်ကတရုတ်လိုလားသလိုစိုက်ဘာရာဇဝတ်ကိန်းတွေကိုထိထိရောက်ရောက်နှိမ်နှင်းမှုအခွင့်အရေးဆုံးရှုံးခဲ့တာပါစစ်ကောင်စီဘက်ကဘလို့ကိန်းတွယ်နေသလဲဆိုတာနေ့စဉ်သတင်းတွေထုတ်နေတာတော့ရှိပါတယ်ဒါပေမဲ့ထိရောက်မှုမရှိသလိုကျူးလွန်သူတွေကိုလည်းအရေးမယူတဲ့အတွက်တရုတ်ကနောက်ဆုံးမှအရေးပါတဲ့ကိုကက်နေကြဆောက်တက်ကခေါင်းဆောင်တွေကိုဖာမရန်ထုတ်ခဲ့တာဖြစ်ပါတယ်တရုတ်အနေထားမှာလဲတစ်ဖက်ကနေဆက်ကုံသွေးရေးမတိမငိမ်ဖြစ်နေတာကိုအတော်လေးစိုးရိမ်နေတယ်လို့မြင်ပါတယ်။ဒါကြောင့်လဲကုံသွေးမှုတွေပြန်ဆနိုင်မှုနေဆက်ဒေသမှာအ ਨੇ ဆုံးတည်ငြိမ်မှုရရှိရေးနီလန်းတချို့ရှာတဲ့အနေနဲ့ညီနောင်မဟာမိတ်သုံးဘက်အထူးသဖြင့်ကိုကန့် MNDA ကိုစစ်ကောင်စီနဲ့သဘောတူညီချက်တစ်ခုခုရဖို့ဖိအားတွေအများကြီးတရုတ်ကပေးနေပုံရပါတယ
်။ So what do you think the reason behind
အဲ့တော့တရုတ်ဘက်ကစစ်ကောင်စီတောင်းတဲ့အကူအညီကိုပေးရခြင်းနောက်ွယ်အကြောင်းရင်းကိုရဂျေစင်တာဝါဘယ်လိုမြင်လဲရှင
် Well I mean clearly the Myanmar military is in a very difficult spot
မြန်မာစစ်ကောင်စီဘက်ကအခုအချိန်မှာအလွန်ခက်ခဲတဲ့အခြေအနေကိုရင်ဆိုင်နေရတာကတော့ရှင်းပါတယ်ကိုကန့်ဒေသမှာဆိုရင် MNDA တပ်ကနေလောက်ကင်ကိုအပေါ်စီးကမြင်ရတဲ့မဟာဗျူဟာမြောက်တောင်ကုန်း၄ကုန်းကစခန်းတွေကိုမကြခင်ကသိမ်းယူခဲ့ပါတယ်ဒါကြောင့် MNDA အနေနဲ့လောက်ကင်ကိုအချိန်မရေသိမ်းနိုင်တဲ့အခြေအနေရှိနေပါတယ်ဒီတော့စစ်ကောင်စီဘက်ကလောက်ကန်ကို MNDA တင်လိုက်တာကိုမမြင်ကြပါဘူး။တကယ်လို့ညီနောင်မာမိတ်သုံးဘွဲ့ရဲ့စီးရီးရအောင်မြင်မှုဟာနောက်ထပ်လှိုင်းလုံးကြီးတစ်လုံးလိုမျိုးတခြားဒေသတွေကိုရက်ခတ်တက်ရောက်မှုရှိမှာကိုမြန်မာစစ်တပ်ကစိုးရိမ်မှုရပါတယ်။လောက်ကန်ကိုစစ်တပ်ကဆုံးရှုံးလိုက်ရပြီဆိုရင်သူတို့ရဲ့အင်အားဘလောက်နည်းသွားပြီလဲဆိုတာပြင်သူတို့ရဲ့ဗျူဟာမြောက်ရက်တီချက်ကိုဘလို့မှထိမ့်သိမ်းလို့မရတော့ဘူးဆိုတဲ့အရေးအယံပေါ်မှာကိုစစ်တပ်ကစိုးရိမ်နေတာပါ။ဒါကြောင့်စစ်ကောင်စီကတရုတ်ကိုတတ်နိုင်တဲ့လောက်အကူအညီတောင်းပြီးတွိတ်ဆုံဆွေးနွေးရေးတွန်းအားပေးဖို့ကြိုးစားတယ်လို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့တရုတ်ပေးမဲ့အကူအညီမှာပြန်ပြီးတောင်းဆိုရတဲ့အရာကလည်းကြီးမားပါတယ်။စိုက်ဘာရာဇဝတ်ဂိုင်းကောင်းဆောင်တွေဖြစ်တဲ့ကိုကန့်နေကြဆောင်တပ်ကောင်းဆောင်တွေကိုစစ်ကောင်စီဘက်ကဖမ်းပြီးတရုတ်ကိုလွှဲပြောင်းပေးုံနဲ့မကဘူး။သူတို့လိန်လယ်ထားသမျှဒေါ်လာငွေဘီလီယံလောက်ကိုပြန်ပြီးရောပေးရမယ့်သဘောမျိုးတရုတ်ကပြောထားတာတွေ့ပါတယ်။ကျွန်တော်တို့ကြားသိသမျှဆိုရင်သူတို့တရုတ်နိုင်ငံသားတွေစီကဒေါ်လာဘီလီယံနဲ့ချီပြီးလိန်လယ်ထားတဲ့ငွေတွေကိုဒီရာဇဝတ်ကိန်းတွေပြန်ပြီးပေးရဖို့တရုတ်ကလိုလားနေတာပါ။ဒါကြောင့်စစ်ကောင်စီကတရုတ်ကိုအကူအညီတောင်းနိုင်ပါတယ်။တရုတ်ကလည်းစစ်ကောင်ဆောင်တွေကိုတရုတ်မှာပြုတ်လုတဲ့ဒေသတွင်းအစည်းအဝေးတွေကိုဖိတ်ကြားတာမျိုးလုပ်ပါလိမ့်မယ်။ဒါပေမဲ့တရုတ်ပေးမဲ့အကူအညီမှာပြန်ပြီးပေးရမယ့်ပမာဏကလည်းစစ်ကောင်စီအတွက်ကြီးမားပါတယ်။
Recently you know the military
hunter ဒီစစ်ကောင်စီကိုလိုလားသူတွေကသူတို့တရုတ်စစ်ကြီးလှုပ်ရှားမှုတွေဝါဒဖြန့်တာတွေလုပ်နေတယ်ပေါ့နော်အဲ့ဒီမှာတစ်တုံညာနှစ်ကိုစစ်စင်ရေးကိုတရုတ်ကပံ့ပိုးနေတယ်ဒါနောက်ပြီးတော့မြန်မာပြည်ကိုတရုတ်ကသူ့ရဲ့လက်ဝေခံရအောင်လုပ်နေတယ်ဆိုတော့ဆွဆွဲပြောဆိုတာတွေလည်းရှိနေပါတယ်ဆိုတော့ဒီပေါ်မှာဂျေစင်တာဝါဘယ်လိုမြင်လဲရှင့်
Yeah, I mean the junta was probably trying to say
စကောင်စီကြိုးစားနေတာကတရုတ်ကိုမြန်မာတွေကအမျက်ဒေါသထွက်နေတယ်ဆိုတာကိုပြဖို့ပါဒါပေမဲ့စကောင်စီကသူတို့ဝါဒဖြန့်ဖို့အတွက်စီးယုံနေတာလူတိုင်းသိပါတယ်မြောက်ပိုင်းပြည်ပခါမှာတရုတ်ကပါနေတယ်ဆိုပြီးတရုတ်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကလည်းစစ်တပ်ကစီးယုံထားသူတွေပါဒါကိုတရုတ်ဘက်ကလည်းကောင်းကောင်းသဘောပေါက်တယ်လို့ကျွန်တော်မြင်ပါတယ်နောက်ပြီးစကောင်စီကသူတို့တပ်ဖွဲ့ဝင်တွေရဲ့စိတ်သက်အင်အားမြင့်တင်မှုသူတို့အပြစ်မဟုတ်ဘူးတရုတ်ကြောင့်ဖြစ်ရတာပါဆိုပြီးတရုတ်စန့်ကျင်ရေးကိုအသုံးချနေတာဖြစ်ပါတယ်။ဒါပေမဲ့လည်းစကောက်စီဘက်ကတရုတ်စန့်ကျင်ရေးလှုပ်ရှားမှုတွေကိုအခုတော့နောက်ပြန်ဆုတ်သွားပါတယ်။ဘာလို့လဲဆိုရင်တရုတ်ရဲ့အကူအညီကိုသူတို့လိုအပ်နေချိန်မှာအခုလိုမျိုးဝါဒဖြန့်လှုပ်ရက်တွေဟာစကောက်စီရဲ့မိုက်မဲမှုပဲလို့ကျွန်တော်မြင်ပါတယ်။
So how about the relationship between
Indian တရုတ်နိုင်ငံနဲ့လည်းအဆက်အသွယ်မပြတ်ဘူးလို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမ္မတဒူဝါလာရှိလာက VOA နဲ့ဆက်သွယ်မေးမြန်းခဲ့မှာပြောသွားပါတယ်။အဲ့တော့တရုတ်နဲ့ NUG ဆက်ဆံရေးကိုဘယ်လိုမြင်လဲရှင့်
Yeah, I think China is really missing a major opportunity.
ဒီနေရာမှာတရုတ်ဘက်ကအဓိကအခွင့်အလမ်းကြီးတစ်ခုဆုံးရှုံးနေတယ်လို့ကျွန်တော်မြင်ပါတယ်။မြန်မာနိုင်ငံထဲမှာရှိတဲ့အဖွဲ့အစည်းပေါင်းစုံနဲ့ဆက်ဆံပြီးတော့မြန်မာနိုင်ငံသားတွေအတွက်မကဒေတာရင်းအတွက်ပါအကောင်းဆုံးနှီးလန်းအဖြေရှာဖို့လမ်းကြောင်းကိုတရုတ်ကလွဲချော်နေပါတယ်မြန်မာစစ်တပ်ဟာတည်ငြိမ်မှုကိုဖော်ဆောင်ပေးနိုင်တဲ့အရေးချင်းမရှိတဲ့အပြင်သူတို့ကြောင့်မြန်မာနိုင်ငံမှာပိုပြီးမတည်မငြိမ်ဖြစ်နေတာပါအခုတရုတ်ကရှမ်းမြောက်ပိုင်းမှာအပြစ်ခတ်ရစေးဖိအားပေးမယ်ဆိုရင်ဥပမာစစ်တပ်ကဒါကိုအခွင့်အကောင်းယူပြီးတခြားနေရာဒေတာတွေမှာသူတို့အင်အားပိုကောင်းအောင်လုပ်နိုင်တယ်လို့မျိုးဖြစ်သွားပြီးပိုပြီးတိုက်ခိုက်တာတွေလုပ်ရင်မတည်ငြိမ်မှုတွေမြန်မာစီမှာဖြစ်ပါတယ်တကယ်လို့တရုတ်ကမြောက်ပိုင်းမာမိတ်အဖွဲ့တွေကသာမကပဲ NUG နဲ့ PDF အဖွဲ့တွေတောင်ပိုင်းနဲ့အိန္ဒိယနယ်စပ်ကတခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ကြေကြေပြန့်ပြန့်ထိတွေ့ဆက်ဆံပြီးသူတို့ရဲ့ချင်းကပ်မှုကိုတိုးချဲ့သင့်ပါတယ်တခြားနိုင်ငံတွေအနေနဲ့လည်းအလားတူပါပဲပြည်တွင်းမှာရှိတဲ့တော်လိုင်းရင်းနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးနဲ့ထိတွေ့ဆက်ဆံပြီးအကောင်းဆုံးနည်းလမ်းကိုအပြေရှာရေးဝိုင်းဝန်းကြိုးပမ်းတယ်လို့ကျွန်တော်မြင်ပါတယ
် My last question so what's
the impact နောက်ဆုံးအနေနဲ့မေးချင်တာကဒီစစ်ကောင်စီနဲ့ညီနောင်သုံးဘွဲ့ရဲ့ဆွေးနွေးပွဲရလဒ်ရဲ့အကျိုးသက်ရောက်မှုအပိုင်းကိုဘယ်လိုမြင်လဲရှင
် Yeah I mean I think so far what we're
seeing
has
been ချက်ပြမှုတစ်ခုပဲလို့ကျွန်တော်တို့မြင်ပါတယ် online ကနေငွေလိမ်လည်တဲ့ရာဇဝတ်ခိုင်းတွေကိုအပြတ်နှိမ်နှင်းခြင်းနေတာကိုတရုတ်ကလေးလေးနက်နက်ချက်ပြလိုက်တာပါအနည်းဆုံးတော့ကိုကန်ဒေတာတစိမ့်တစ်ပိုင်းတချို့လောက်မှာယာယီအပြစ်ခတ်ရစေးရေးပါဝင်သဘောတူညီချက်တချို့ကိုနှစ်ဖက်စလုံးအကောင့်ထဲပို့ဖို့တရုတ်ကလိုလားနေပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲပြီးသွားပြီးနောက်ပိုင်းမှာလည်းကိုကန်မှာတိုက်ပွဲတွေအဆက်မပြတ်ဖြစ်နေတာကိုတွေ့ရပါတယ်။စစ်စင်ရေး10-29ရောတခြားဒေတာတွေမှာဖြစ်နေတဲ့စစ်စင်ရေးတွေကိုရပ်တန့်အောင်ဒီဆွေးနွေးပွဲကလုပ်နိုင်ခြင်းမရှိပါဘူး။လောက်ကင်နဲ့ကိုကန်ဒေတာမှာဘာတွေဖြစ်မလဲဆိုတာကိုစောင့်ကြည့်ဖို့အချိန်နည်းနည်းယူရမယ်လို့ထင်ပါတယ်ကျွန်တော်ဆိုလိုတာကတရုတ်ကကြေညာလိုက်တဲ့နောက်ဆုံးဖမ်းမနှက်နဲ့ပတ်သက်လို့စစ်ကောင်စီကဘလို့တုံ့ပြန်မလဲဆိုတာစောင့်ကြည့်ရမှာပါတရုတ်ဖမ်းမနှက်ထုတ်ခဲ့တဲ့မိမိစားစုကိုစစ်ကောင်စီကဖမ်းဆီးပြီးတရုတ်လက်ထက်အပ်ခဲ့တယ်လို့လုံမလားစစ်ကောင်စီရဲ့ဆုံးဖြတ်ချက်ပေါ်မူတည်နေပါတယ်အခုတရုတ်ကဖမ်းဖို့ပြင်းနေသူတွေဟာစစ်ကောင်စီနဲ့ပူးပေါင်းနေတဲ့ကိုကန့်နေကြားဆောင်တပ်ဖွဲ့ခေါင်းဆောင်တွေဖြစ်နေတော့သူတို့ကိုစစ်ကောင်စီကဖမ်းရင်ညီနောင်မမိတ်သုံးဘွဲ့ကိုဥဆောင်နေတဲ့ကိုကန့် MNDA ကဘာမှတိုက်စရာမလိုပဲလောက်ကင်ကိုအသာလေးသိမ့်ယူရုံပါပဲဒါမှမဟုတ်တရုတ်ဖမ်းမနှက်ထုတ်ထားတဲ့သူတွေကိုစစ်ကောင်စီကမဖမ်းမဲလွတ်မြောက်အောင်ကူညီပေးမယ်အရင်လိုပဲတရုတ်ရဲ့တောင်းဆိုချက်တွေကိုလျှစ်လျူပြုမယ်ဆိုရင်တော့တရုတ်ကညီနောင်မမိတ်သုံးဘွဲ့ကိုအလေးသာမှအမှန်ပါပဲမြန်မာစစ်ကောင်စီတွေအတော်လေးအကြက်တွေ့နေတဲ့အခြေအနေရှိနေပါတယ်အဲ့တော့အပြစ်ခတ်ရစေးကျိုးပန်းချက်တွေဘာတွေဘလိုမျိုးဖြစ်ပျက်နေလဲလာမယ့်ရက်ပိုင်းတွေအတွင်းထွက်လာနိုင်တဲ့အခြေအနေတွေကိုစောင့်ကြည့်ရမှာပ
ါ American ပြည်ထောင်စုငြိမ်းချမ်း Institute USIB ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေးစင်တာဝါကိုမိုင်းရင်နိုင်ငံက Zoom ကနေဆက်သွယ်မေးမြန်းပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအဖြစ်နဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်မကြခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
VOA American အတန်ကနေ2023ခုနှစ်ဒီဇင်ဘာလ18ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစီးရေးထိုးနှက်ချက်တွေနဲ့ကြုံနေရချင်းစီးပွားရေးပိုင်းမှာလည်းဖိအားတွေနဲ့အာဏာသိမ်းစစ်ကောင်စီရင်ဆိုင်နေရပါတယ်။ကျန်ွေတံပိုးကြဆင်းမှုဒေါ်လာငွေရှားပါပြက်လက်မှုတို့ကိုကင်တွယ်ဖို့လှုပ်ဆောင်ရာကနေပြည်တွင်းမှာလောင်းစားစီပြက်လက်တဲ့အခြေအနေရောက်သွားတာပါဒီတော့တွင်းမှာပဲကမ္ဘာဘဏ်ကလည်းမြန်မာစီးပွားရေးဟာနလန်မထူဖြစ်နေပြီးတော့တိုးတက်မှုနှေးကွေးမယ်လို့အစီရင်ခံစာထုတ်ပြန်ပါတယ် ရှေ့ရှောင်မြန်မာစီးပွားရေးအနေထားဘလို့ရှိနိုင်ပါသလဲ။ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူလိမ္မာကတင်ဆက်ပေးထားပါရခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေဓာတ်စီဒီဇယ်ပြက်လက်နေချိန်မှာထွက်ပေါ်လာတဲ့ကမ္ဘာပိုင်ရဲ့မြမစီးပွားရေးဆိုင်ရာအစီရင်ခံစာအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြမစီးပွားရေးအခြေအနေဟာပိုဆိုးလာနေပြီးအနာဂတ်အတွက်မရေရာမသေးချာမှုတွေကလည်းပိုတိုးလာနေတယ်အခုလိုသတိပေးပြောကြားလိုက်တာကတော့ကမ္ဘာပိုင်ရဲ့မြမကမ္ဘောဒီးယားနဲ့လာအိုနိုင်ငံဆိုင်ရာဌာနကူစလေမာရီယန်ချာမန်ပဲဖြစ်ပါတယ်ဒီဇင်ဘာလဇန်ပိုင်းကစပြီးမြန်မာနိုင်ငံမှာဓာတ်ဆီနဲ့ဒီဇယ်ပြတ်လတ်မှုဆိုးဆိုးရွားရွားဖြစ်ပေါ်ခဲ့တာတွေ့ရပါတယ်စီမရှိလို့စီအီရောင်းရထားတဲ့ဆိုင်းဘုတ်တွေစီဆိုင်တွေရှေ့မှာတွေ့မြင်ခဲ့ရပါတယ်ရန်ကုန်မြို့မှာဆိုရင်ကားစီထဲဖို့စီဆိုင်မှာညလုံးပေါက်တန်းစီစောင့်ရတဲ့အကြောင်းတွေဟာဆိုရှယ်မီဒီယာတွေပေါ်မှာအတော်လေးနေရာယူခဲ့ပါတယ်အဲ့ဒီလိုအချိန်ကြာမြင့်စွာတန်းစီစောင့်ဆိုင်ရပေမဲ့လို့စီကလူတလောက်မရပြန်ပါဘူးအကန့်အသတ်နဲ့တည်းရောင်းပေးတာပါရောင်းပေးတဲ့စီပမာဏကတော့တဆိုင်နဲ့တဆိုင်မတူကြပါဘူးဒီလိုဘာကြောင့်ဖြစ်ရတာလဲ
မြန်မာနိုင်ငံကတော့နိုင်ငံခြားသုံးဝင်ရှားပါပြက်လက်လာခြင်းကြောင့်ဒေါ်လာဖြစ်ဝယ်ယူရသည့်စက်သုံးစီကိုလုံလောက်စွာတင်သွင်းဖြန့်ဖြူးပေးနိုင်ခြင်းမရှိသဖြင့်မြို့ကြီးများအပါအဝင်နိုင်ငံအနှံ့စက်သုံးစီရှားပါပြက်လက်မှုတနည်းတစ်ခြားဆိုးရွားလာနေသည်လို့မှတ်ချက်ပေးရေးသားပါတယ်VOA ကတော့ဒီဇင်ဘာလ17ရက်နေ့ကသတင်းတပုတ်မှာမြန်မာနိုင်ငံမှာ2022ခုနှစ် February လကအယက်သားအစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းနိုင်ငံရေးစီးပွားရေးအကျပ်တဲတွေနဲ့အတူပြည်တွင်းသုံးကြက်ဝေတံပိုးကြဆင်းရာက73စီတင်းသွင်းမှုတွေမှာရိုက်ခတ်မှုတွေရှိနေတယ်လို့လဲလုံခဲရှေအတိုင်းဝန်ကပြောပါတယ်လို့ဖော်ပြထားပါတယ
်အခုလိုလောင်စာစီပြတ်လိုက်ရတာဟာမြန်မာကျပ်ငွေတန်ဖိုးကျကနိုင်ငံခြားသုံးငွေအထူးသဖြင့်အမေရိကန်ဒေါ်လာပြက်လက်လာခြင်းကအဓိကအကြောင်းရင်းလို့ဆိုကြပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံခြားကိုပို့ကုန်တင်ပို့သူတဦးဟာပို့ကုန်ကရလာတဲ့ဝင်ငွေဒေါ်လာဝင်ငွေကိုသူ့လက်ထဲမှာသူ့ဘဏ်အကောင့်ထဲမှာထားခွင့်မရှိပါဘူး။ပို့ကုန်ကရလာတဲ့ဒေါ်လာငွေကိုစစ်ကောင်စီဗဟိုဘဏ်ကိုတတ်မှတ်စီ2100ကျပ်နဲ့ရောင်းလိုက်ရပါတယ်။အဲ့ဒီလုပ်ငန်းရှင်ဟာတွင်းကုန်ပြန်သွင်းခြင်းရင်လူအပ်တဲ့ဒေါ်လာငွေကိုစစ်ကောင်စီဗဟိုဘဏ်မှာရှောက်ထားပြီးပြန်ဝယ်ရပါတယ်။အဲ့ဒီလူပြန်ဝယ်တဲ့အခါမှာစစ်ကောင်စီဗဟိုဘဏ်ကပြန်ချမပေးပြန်ရောင်းမပေးရင်တွင်းကုန်တွင်းလို့မရပါဘူး။အခုစီပြတ်တဲ့ပြဿနာဟာစီတင်တွင်းသူတွေကိုစစ်ကောင်စီဗဟိုဘဏ်ကဒေါ်လာရောင်းမပေးတဲ့ပြဿနာပါ။ဈေးကွက်လိုအပ်ချက်နဲ့အညီစီမတင်သွင်းနိုင်လို့စီပြတ်တဲ့ပြဿနာနဲ့ကြုံတွေ့ကြရတာပါ။ပြောရရင်ပို့ကုန်လုပ်ငန်းရှင်တွေဟာသူတို့ငွေသူတို့မပိုင်ပါဘူးပို့ကုန်ကရသမြဝင်ငွေဒေါ်လာတွေကိုစစ်ကောင်စီကမောင်းပိုင်စီးထားတာပါတွင်းကုန်လိုင်စင်ချပေးတာတွင်းကုန်အတွက်ဒေါ်လာပြန်ရောင်းပေးတာတွေဟာတကယ့်လက်တွေ့မှာအကျင့်ပြတ်ချစားမှုတွေနဲ့ရှုပ်ထွေးနေတာပါဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းနဲ့ဗိုလ်မှူးချုပ်ရန်အောင်စိုးတို့အရေးယူခံရထောင်တန်းတသက်တကြွန်းကြားခံရတာတွေကအကျင့်ပြတ်လက်စားမှုရဲ့ထင်ရှားတဲ့သက်သေတွေပါပဲဒီနေရာမှာမေးစရာရှိတာကလုပ်ငန်းရှင်တွေဟာဒေါ်လာကိုမှောင်ကိုဈေးကွက်ကဝယ်ပြီးတွင်းကုန်တင်သွင်းရင်ရောမရဘူးလားမရဘူးလို့ပဲဖြေရမှာပါဘာလို့လဲဆိုတော့အချက်နှစ်ချက်ရှိပါတယ်တစ်ကဒေါ်လာရှိပေမဲ့တွင်းကုန်တင်သွင်းဖို့တွင်းကုန်လိုင်စင်လိုအပ်ပါတယ်တွင်းကုန်လိုင်စင်ချမပေးရင်တွင်းလို့မရပါဘူးနောက်တစ်ချက်ကစစ်ကောင်စီကပြည်တွင်းမှာရောင်းချရမယ့်ဈေးနှုန်းကိုရည်ညွှန်းဈေးနှုန်းဆိုပြီးတတ်မှတ်ပေးထားပါတယ်တတ်မှတ်ထားတဲ့ဈေးနှုန်းနဲ့ပိုတင်ရောင်းလို့မရပြန်ပါဘူးဒေါ်လာဈေးကစစ်ကောင်စီဗဟိုဘဏ်ကဝယ်ရင်ဒေါ်လာ2100ကျပ်နဲ့ရပါမယ်။မှောင်ကူဈေးကွက်ကဝယ်ရင်ဒေါ်လာ3000ကျပ်နဲ့အထက်ပေးဝယ်ရမှာဖြစ်ပါတယ်။ဒါကြောင့်မှောင်ကူဈေးကွက်ကဒေါ်လာဝယ်ပြီးစီတင်သွင်းရင်စီဈေးနှုန်းကတက်သွားမှာပါ။ဈေးနှုန်းတတ်မှတ်ထားလို့မရတော့ပါဘူး။ဈေးနှုန်းတက်သွားမှာကိုလည်းစစ်ကောင်စီကမလိုလားပြန်ပါဘူး။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းပေါ်ပေါက်လာတဲ့ပဋိပက္ခတွေကြောင့်မလုံခြုံမှုမငြိမ်းချမ်းမှုတွေကိုပြည်သူတွေခံစားနေကြရသလိုတစ်ချိန်တည်းမှာပဲပြည်သူတွေဟာစီးပွားရေးကျက်တဲ့ဒဏ်ကိုလည်းအလူးလဲခံနေကြရတာပါ ဒီလိုအချိန်မှာပဲမြမစီးပွားရေးအခြေအနေဆိုင်ရာအစီအခံစာကိုကမ္ဘာ့ဘဏ်က2023ခုနှစ်ဒီဇင်ဘာလ12ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်ကမ္ဘာ့ဘဏ်အစီအခံစာကမြမစီးပွားရေးဟာနံလမထူဖြစ်နေပြီးတော့တိုးတက်မှုလုံးဟာအလဲငယ်သာရှိမယ်လို့ဆိုပါတယ်2024ခုနှစ်မတ်လဘတ်ဂျက်နှစ်ကုန်ချိန်မှာစီးပွားရေးတိုးတက်မှုနှုန်းဟာ100%လုံးသာရှိမယ်လို့ခန့်မှန်းထားပါတယ်။ဒါဟာ2019ခုနှစ်နဲ့လိုက်ရှည်ရင်စီးပွားရေးတိုးတက်မှုနှုန်းဟာ100%လုံးလျော့နေပါတယ်။အခုလိုစီးပွားရေးတိုးတက်နှုန်းအနည်းငယ်ပဲရှိရတာဟာလက်လက်ကိုင်ပဋိပက္ခကြီးထွားလာတာ၊ကုန်သွယ်ရေးနဲ့ထောက်ပို့စနစ်တွေအဟန့်တားဖြစ်နေတာ၊ကျပ်ငွေတန်ဖိုးကျဆင်းပြီးတော့ငွေကြေးဖောင်းပွားမှုနှုန်းမြင့်တက်နေတာကြောင့်ဖြစ်တယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစားကထောက်ပြထားပါတယ်။လာမယ့်နှစ် 2024 ခုနှစ်မှာလည်းမြန်မာစီးပွားရေးတိုးတက်မှုနှုန်းဟာဆက်လက်နေွေပါမယ်။2025ခုနှစ်အထိစိုက်ပျိုးရေးကုန်ထုတ်လုပ်ရေးနဲ့ကုန်သွယ်ရေးကဏ္ဍတွေမှာတိုးတက်မှုဟာဆက်လက်နေကွေနေပါမယ်။အရှေ့အာရှနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာ COVID-19 ကပ်ရောဂါမတိုင်မီအခြေအနေကိုပြန်မရောက်နိုင်သေးတဲ့တခုရေးသောနိုင်ငံဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်အစည်းအဝေးခန်းစားကဆိုပါတယ်။ကမ္ဘာ့ဘဏ်ဟာမြန်မာစီးပွားရေးစောင့်ကြည့်လေ့လာရေးအစည်းအဝေးခန်းစားကိုတက်တက်မှနှစ်ကြိမ်ထုတ်ပြန်လေ့ရှိတာတွေ့ရပါတယ
်။ထိုင်းနိုင်ငံအခြေပြုဘန်ကောက်ပို့သတင်းစာကြီးကလည်းမြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်အေရီဒါအာဘော်တပုတ်ရေးသားတင်ပြထားတာတွေ့ရပါဗျ။2023နိုဝင်ဘာ19ရက်နေ့ကရေးသားခဲ့တာပါ။ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း3နှစ်တာကာလမြန်မာနိုင်ငံရဲ့အခြေအနေဟာဒုက္ခဆင်းရဲတွေပြည့်နှက်နေတဲ့စိတ်မချမ်းမြေ့ပွဲငရဲပုံတစ်ခုအလားပဲလို့ဘန်ကောက်ပို့အေရီဒါအာဘော်ကဆိုပါတယ်။ဒါအပြင်လက်ရှိမြန်မာနိုင်ငံတွင်းကပဋိပက္ခတွေနဲ့တိုက်ပွဲတွေအခြေအနေကိုရေးသားထားပြီးရှမ်းပြည်နယ်ကိုဖျက်ဆီးလာတဲ့နေဆက်ကုံသွေးကြီးလမ်းကြောင်းဟာမြမကုံသွေးမှုပမာဏရဲ့40%နှုန်းရှိတယ်။ဒါကြောင့်အဲ့ဒီဒေသကိုစစ်ကောင်စီမထိန်ချုပ်နိုင်ရင်မြမစီးပွားရေးထိခိုက်မှုဟာကြီးမားလိမ့်မယ်။မြမနဲ့ထိုင်းဟာနယ်နိမိတ်ရှေလျားစွာထိစပ်နေတဲ့နိုင်ငံတွေဖြစ်တယ်။ဒါကြောင့်မြမနိုင်ငံတွင်းကအခြေအနေတွေကြောင့်အိုးအိမ်ဆုံးခွာရွှေ့ပြောင်းနေထိုင်သူတွေဟာထိုင်းနိုင်ငံတဲကိုဝင်လာကြမှာဖြစ်တယ်။ထိုင်းနိုင်ငံတဲကိုအရင်ရောက်နှင်နေပြီးသားမြန်မာအိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်သူတွေကိုရောဘယ်လိုလုပ်ကြမလဲသူတို့ဘယ်ကိုသွားကြရမှာလဲလို့လေအယ်ဒီဒါအာဘော်ကမေးခွန်းထုတ်ထားပါတယ်ဘန်ကောက်ပို့အယ်ဒီဒါအာဘော်ကမြန်မာနိုင်ငံရဲ့ပြဿနာဟာကြီးမားပါတယ်အချိန်မရွေးထားပေါက်ကွဲနိုင်တဲ့တတီတီမီနေတဲ့ချိန်ကြိုက်ဘုံကြီးတစ်လုံးဖြစ်နေပြီလို့ဆိုပါတယ်ခမညာ
ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုဖြည့်သွင်းနိုင်ကအလိမာနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မြန်မာပြည်မှာပေးစာကဏ္ဍကိုမချာခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့မြင်ကွင်းကျယ်မတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာအတက်စရာမရှိပဲခြားဆင်းနေပါတယ်။ SP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မတ်စုမှာဒီအကြောင်းချင်းအရကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ။
ISB ကပြေရဝန်ကနေနှစ်ပတ်တစ်ကြိမ်ဖြန့်ဝေပေးနေတဲ့ Insight Email အမှတ်29မှာဖော်ပြထားတဲ့မြမစည်းဝါးရေးကဏ္ဍကြာဆင်းနေတဲ့အကြောင်းအရာကိုဒီတစ်ပတ်မှာတင်ပြပါမယ်။ကမ္ဘာ့ဘဏ်ကထုတ်ခဲ့တဲ့အစီရင်ခံစာမှာမြမစည်းဝါးရေးနယ်လန်ထားကိုမလွဲတာကိုသတိပေးထားပါဗျ။စည်းဝါးရေးတိုးနှုန်းက2024ခုနှစ်မတ်လထိထက်တွက်မှာ100%လုံးပဲရှိမယ်လို့ဆိုပါဗျ။ဒါကြောင့်မြမစည်းဝါးရေးနယ်လန်ထားဖို့နှိမ့်အောင်မယ်လို့ကမ္ဘာ့ဘဏ်ကသတိပေးပါဗျ။ဒီအခြေအနေကိုလာမယ့်2024ခုနှစ်မှာရော2025ခုနှစ်မှာပါရင်ဆိုင်ကြရမှာပါ။ကုန်ထုတ်ကဏ္ဍအားလုံးမှာလည်းနှိမ့်ကွင်းမှုကဆက်ပြီးကျယ်ပြန့်နေပါအောင်မယ်။ COVID-19 ကပ်ဘေးမတိုင်ခင်ကလို့စီးပွားရေးတိုးတက်မှုနှုန်းပြန်ရောက်ဖို့မလွယ်သေးပါဘူး။ဒီလိုပြန်မရောက်နိုင်သေးတဲ့တခုတည်းသောနိုင်ငံကလည်းမြန်မာနိုင်ငံပဲဖြစ်နေပါလေ။ကုန်စင်လုံးကြီးမြင့်လာတာကိုလည်းကမ္ဘာ့ဘဏ်အစည်းအဝေးကသာမှထောက်ပြထားပါတယ်။ကုန်စင်လုံးကြီးမြင့်တာဟာမြန်မာလူထုအများဆုံးရင်ဆိုင်နေရတဲ့ဒုက္ခကြီးတစ်ခုပါပဲ။ ISP မြန်မာရဲ့လစဉ်ရယူနေတဲ့လူမှုစီးပွားအခြေအနေပြစစ်တမ်းမှာလည်းဒါကိုတွေ့ရပါတယ်။မိပြတ်တာစိတ်လုံးကြုံမှုမရှိတာနဲ့ အလုတ်ကင်ရှားပါတာတွေကိုလည်းနေ့စဉ်ကြုံနေရပါတယ်။စားသုံးစီတွေမှာဆက်သုံးစီပြက်လက်တဲ့ထပ်တူးဒုက္ခတွေလည်းမနှဲလာပါဘူး။အလုတ်ကင်ရှားပါတာကလည်းနေ့စဉ်ရင်ဆိုင်နေကြရတဲ့ဒုက္ခပဲဖြစ်ပါတယ်။ကဘာဗန်ကသတိပေးထားတယ်လို့ကျန်ွေတံပိုးကြဆင်းနေမှုကလည်းရတ်တမှတ်ပုံမရှိပါဘူးလန်ဒန်အခြေစိုက် EIU ကလည်းကျန်ွေတံပိုးကြဆင်းမှုခရက်ကြီးတာကိုထောက်ပြထားပါတယ်သုံးနှစ်နီးပါးကာလမှာကျန်ွေတံပိုး60ရာခိုင်နှုန်းကျော်ကြဆင်းခဲ့တယ်လို့ EIU ကပြောပါတယ်ဝင်ငွေကိုအစားအစာအတွက်သုံးနေရတဲ့အခြေခံလူတန်းသားတွေကိုပိုထိခိုက်လာနိုင်ပါတယ်အိမ်တော်စုဝင်ငွေတွေလည်းကြဆင်းနေတယ်လို့ကဘာဗန်ကဆိုထားပါတယ်အိမ်တော်စု40ရာခိုင်နှုန်းလောက်ဝင်ငွေကျဆင်းနေတယ်လို့ IFRIC စစ်တမ်းကိုအခြေခံပြီးပြောခဲ့တာပါဒီအခြေအနေကစားနပ်ရိက္ခာပူလုံမှုညှို့ကိန်းလဲဆိုးလာတာကိုညွှန်ပြနေတာပါပဲစီးပွားရေးတုံ့နှုံမရှိတာနဲ့အမျှစီးပွားရေးညှို့ကိန်းတွေလဲပုံဆိုးလာပါတယ်စီးပွားရေးညှို့ကိန်းတွေကလည်း2023ခုနှစ်မှာပိုပြီးဆိုးလာခဲ့တာဖြစ်ပါတယ်လုံနိုင်စွာပမာဏရဲ့56ရာခိုင်နှုန်းလဲပတ်နိုင်တဲ့လုပ်ငန်းတွေတော့အခက်ကြုံလာပါတယ်သူတို့ရဲ့လက်ပတ်နိုင်စွာဟာပြီးခဲ့တဲ့ match လကစတင်ပြီး16ရာခိုင်နှုန်းလောက်ကျသွားပါတယ်။ပြိပခနဲ့မြန်မာလာတဲ့ကုန်စည်တဲပိုးစည်းတွေကစီးပွားရေးလုပ်ငန်းတွေပေါ်ဖြစ်စည်းနေပါတယ်။လျှက်စမီပြတ်တောက်တာနဲ့စီးမြင့်မတည်ငြိမ်မှုတွေကြောင့်လည်းဖြစ်စည်းမှုကိုဖြစ်စေပါတယ
်။ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်မကြာခင်မှာတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့အခုမြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မဟိသနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့လေးနဲ့စာချင်ပါတယ်။ကိုယ်စော်ဆိုတဲ့တော်ရရှင်ကတော့အားပေးလျက်ပါ VOE ကိုရေဒီယိုခေတ်ကနေအားပေးနေတာပါ88ကစပြီးတော့အားပေးနေခဲ့တာပါဆိုပြီးတော့ရေးလာပါတယ်ဟုတ်ကဲ့ပါနှစ်တည်ကြာခဲ့ပြီလို့အထူးကျေးဇူးတင်ပါတယ်နော်ထထားဆိုတဲ့တော်ရရှင်ကတော့
မဆုမွန်ရေဒီညသတင်းပြီးမှမဆုမွန်ကဆူတောင်းပေးခဲ့တယ်နော်မြမပြည်သားတွေဘေးဘီယာတွေဝေးကွာပြီးလူရဆနပြေပါစေတဲ့ဘာကြောင့်မှမသိပါဘူးယူဆူတောင်းကိုနားထောင်ပြီးတော့ကျွန်မငိုချင်တယ်ကျေးဇူးတင်ပါတယ်ဖရေးဆိုတဲ့ဆူတောင်းချင်းဟာတောင်တန်းကြီးတွေကိုရွေလျားစေနိုင်တယ်ဆိုတဲ့စကားမှန်ပါစေရှင်ကျွန်မမြန်မာနိုင်ငံရန်ကုန်ကပါဒီညသတင်းတင်ဆက်ကြတဲ့မဆုမွန်မဆုမြတ်မွန်နဲ့တကွ VOA 1တော်သားများလည်းကြားမှာကြပါစေနော်မဆုမြတ်မွန်နဲ့ကိုရနိုင်တို့နှစ်ယောက်ကလည်းချစ်စရာကောင်းလိုက်တာချမ်းမြေ့ရှင်လန်းကြပါစေလို့မြန်မာနိုင်ငံရန်ကုန်မြို့ကနေဆုမွန်ချွေလိုက်ပါတယ်ရှင်
ထထရဲ့စာဖတ်ရတာအမတန်စိတ်ချမ်းမြေ့မိပါတယ်။စာရဲကမေတ္တာတွေကိုခံစားလို့ရပါတယ်ရှင်။ဂျေဇုထုတင်ပါတယ်။အခုဆက်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။မန္တလေးမြို့မှာစိုက်ကယ်လဲဖန်လူလဲဖန်လှုပ်နေပါတယ်ဆိုရရေးလာတဲ့သောရရှင်တယောက်ကတော့
မင်္ဂလာပါ VOA ခင်ဗျာ။မန္တလေးမြို့မှာဘေးတွဲစိုက်ကယ်တွေကိုရဲတွေနဲ့စစ်သားတွေကဖမ်းတယ်။ဘေးတွဲစိုက်ကယ်လဲသိမ်းတယ်လူကိုလည်းဖမ်းနေပါတယ်ဆိုတာကိုပြည်သူလူထုသိစေခြင်းလို့ပါပစ္စည်းသိမ်းပြီးနောက်နေမှာပိုင်ရှင်ကိုလာရွေးပါဆိုလို့သွားရွေးတော့လူကိုတခါတည်းဖမ်းထားလိုက်ပါတယ်ဖမ်းထားတဲ့လူနဲ့တွေ့ဖို့မိသားစုဝင်တွေကရဲကိုပတ်စံကြက်5000ပေးရပါတယ်ဖမ်းထားတဲ့သူကိုလည်း17လပိုင်း23ရက်နေ့မှာဥပိုလ်ထောင်ကိုပို့လိုက်ပါတယ်ဥပိုလ်ထောင်ပို့မယ့်နေ့မှာမိသားစုဝင်တွေစီကရဲက10သိန်းတောင်းပါတယ်အဲ့ဒါနဲ့မိသားစုဝင်တွေက10သိန်းပေးရင်လွတ်မှာလားဆိုတော့မလွတ်ဘူးဆိုတဲ့အကြောင်းမိသားစုဝင်တွေကိုပြောပါတယ် ဖမ်းတဲ့ပုံမကိုမေးတော့လဲအမှတ်30ရဲစခန်းမှုကမသိဘူးလို့ဖြေပါတယ်သူတို့ကိုအထက်ကဖမ်းတာလို့ပဲပြောပါတယ
်ဘေးရဲဆိုင်ကိုဖမ်းပြီးတော့လူကွာဖမ်းယူသွားပါတယ်ဆိုပြီးဒီသောရရှင်စာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်နောက်ထပ်သောရရှင်တစ်ယောက်ကတော့မင်္ဂလာပါဗီဒီယိုခင်ဗျားတဲ့ခံရခဲ့တဲ့ခံစားချက်တွေကိုရင်ဖွင့်ခြင်းလို့ပါအခုချိန်ကကျွန်တော်တို့မြန်မာပြည်အာဏာရှင်တော်လှန်ရေးကာလပါဒါမဲ့တော်လှန်ရေးကိုပုံဖြတ်ရုပ်ဆိုးစေတဲ့လောက်ရတဲ့ချို့တချို့အဖွဲ့တွေကျူးလွန်နေလို့အထူးဝမ်းနည်းရပါတယ်လွန်ခဲ့တဲ့တစ်နှစ်ကျွန်တော်တို့မြို့နယ်မှာ local အဖွဲ့တွေရော PDF အဖွဲ့တွေရောတော်တော်များပါတယ်မိသားစုအရလုံခြုံရေးနဲ့မြို့နယ်မယ်တွေကတော့ထဲ့မရေးတော့ပါဘူးကျွန်တော်ကိုယ်တိုင်ကြုံတွေ့ရတဲ့အဖြစ်အပျက်ကတော့ဒီလိုပါဆိုပြီးတော့သူစာရေးပြီးတော့ရင်ဖွင့်လာပါတယ
်ပြီးခဲ့တဲ့နှစ်ဆယ်လပိုင်းကကျွန်တော်မိဘတွေကျွန်တော်တို့မြို့ကနေအနီးကရီဦးမျိုးကိုစိုက်ကနဲ့ဈေးသွားဝယ်ပြီးတော့အပြန်လမ်းမှာပျောက်ချင်းမလားပျောက်သွားပါတယ်လမ်းမှာ PDF တွေရော local ရောအစုံပါပဲကျွန်တော်ရှိသမျှအဆက်အသွယ်ပေါင်းစုံကနေပြီးတော့စုံစမ်းပါတယ်တချို့စီကနေကြားရတာကဖမ်းသွားတဲ့နေ့ကပဲလက်လွန်သွားတယ်လို့ဆိုပါတယ်တချို့စီကကြားပြန်တော့ဖမ်းထားစစ်ဆေးတုံးမှာဆိုပြီးတော့ကြားပြန်ပါတယ်ထီအောင်ထင်မသတင်းမျိုးမျိုးကြားပြီးတော့ယနေ့တစ်နှစ်ကျော်တည်းထိဘာမှသိချာမသိရသေးပါဘူးကျွန်တော်ပြောချင်တာကဘယ်အဖွဲ့ကမှတာဝန်ယူတာဝန်ခံတာမရှိဘဲနဲ့လက်စဖြောက်လှုပ်ချင်အောင်လုပ်ပြီးတော့သတင်းမျိုးမျိုးလွှင့်ရကြနေပါတယ်တကယ်ဖြစ်တဲ့နာကတူးတယောက်ကိုဖမ်းပြီးရင်ဘာကြောင့်ဆိုတာသတင်းထုတ်ပြန်ပြီးနီလန်းကြကြလုတ်ကင်တက်ပါလေအခုသူတို့လောက်ရကသူများသတင်းပေးတာတခုလည်းနဲ့စုံစမ်းစစ်ဆေးမေးမြန်းခြင်းမရှိဘဲနဲ့အလွယ်တကူလုတ်ချင်အောင်လုပ်ပြီးတော့တာဝန်ခံမှုမရှိဘူးဖြစ်နေပါလေတကယ်တမ်းကျွန်တော်မိသားစုကဆရာနာရှင်အုပ်စုရာကိုလုံးလုံးမလက်တင်မခံတဲ့မိသားစုပါဒီမိုကရေစီစနစ်ကိုလေးစားလက်ခံတဲ့သူတွေပါအခုဖြစ်စမှာကိုနဲ့ဘက်မတူတဲ့ရန်သူကကိုကိုဖမ်းဆီးသွားတာမဟုတ်ဘဲနဲ့ကိုကိုမလုံမုံထားရှိသူတူကပုဂ္ဂိုလ်ရကြောက်ချသတင်းပြလိုက်တာကိုအဖွဲ့တွေကလလွတ်စပယ်လှုပ်ချင်အောင်လုပ်ပြီးသတင်းဖျောက်တာကတော့အတော်လေးရုပ်ဆိုးတဲ့လုပ်ရပါကျွန်တော်တို့အတိုင်းဝိုင်းမှာလည်းဒလန်မဟုတ်ဘဲနဲ့အခုလိုမျိုးလူမှားလုခံရတဲ့ပုံစံမျိုးကြုံရတော့အတော့ကိုခံခက်ပါတယ်ဘယ်ဘက်ကမှမယုံရဲတော့ပါဘူးအခုလိုမြေပြင်မှာတော်လိုင်းအမိခံပြီးတော့စီးမရှိစနစ်မရှိထင်အားဆိုင်နေကြတဲ့အဖွဲ့တွေကို NUG အစိုးရကနေပြီးတော့အများဆုံးထိန်းချုပ်ပေးစေချင်ပါတယ် NUG နဲ့ချိတ်ဆက်ရှိထားတဲ့ PDF အဖွဲ့တွေမှလည်းကိုယ်နေမီနဲ့နှီးတဲ့ local အဖွဲ့တွေကိုထိန်းသိသိနဲ့စနစ်ကြအောင်ကင်တွယ်ဆောင်ရွက်ပေးစေချင်ပါတယ်တရားနီလမ်းမကျဆောင်းနေတဲ့လူကွယ်ဖွဲ့ရရှိရင်လည်းသတင်းထုတ်ပြန်ပြီးတော့အသိပေးစေချင်ပါတယ
်။သူ့ရဲ့မျိုးကိုတော့အတိအကျမဖော်ပြလာပါဘူးနော်။ဒီလိုမျိုးအဖွဲ့တွေအနေနဲ့ကျူးလွန်တာမျိုးကို NUG အစိုးရအနေနဲ့ကြဲကြဲမဲ့မဲ့ထိန်းချုပ်ဆောင်ရွက်ပေးဖို့အာကိုတကြီးတောင်းဆိုပါတယ်။ဒါမဲ့လည်းဒီမှာသူပြောထားသလိုမျိုးဒီအဖွဲ့ကဘယ်အဖွဲ့ကလုပ်တာလဲဆိုတာလည်းမသိရ။ NUG အစိုးရနဲ့လည်းဆက်ဆက်မှုရှိရလားဆိုတာလည်းအတိအကျတော့မပြောနိုင်ပါဘူးနော်။ဒါမဲ့လည်းကျွန်မသရရှင်ရေးထားတဲ့စာမလို့ဖော်ပြပေးလိုက်ပါတယ်။ရတရရှင် view ခင်ဗျာကျွန်တော်ကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မင်းမြားမြို့ကပါ view ကိုပြောချင်တာလေးတစ်ခုရှိပါတယ်ဆိုတော့ဒီတရရှင်ကကျွန်တော်ကမူလာတန်းကြောက်အုပ်ဆရာပါတဲ့ဝင်ငွေနေပါသူတယောက်ပါကျွန်တော်ပြောပြချင်တဲ့အကြောင်းကတော့ကျွန်တော်ရဲ့မိသားစုအကြောင်းပါဆိုပြီးတော့သူကြုံတွေ့နေရတဲ့အခက်အခဲနဲ့ပတ်သက်လို့အခုညီတစ်ခုတောင်းလာပါတယ
်ကျွန်တော်နဲ့ကျွန်တော်ဇနီးဟာ2023ဧပြီလမှာစကားများရန်ဖြစ်ကြပါတယ်အဲ့ဒါကိုအကြောင်းပြပြီးသားသမီး၃ယောက်ရှိတဲ့နဲ့အကြီးအမားကိုကျွန်တော်နဲ့ထားခဲ့ပြီးအငယ်ဆုံးသားကိုခေါ်ထိုင်းနိုင်ငံကိုသူထွက်သွားခဲ့ပါတယ်ကျွန်တော်ကအဲ့ဒီသားလေးကိုလည်းပြန်လို့ခြင်းပါတယ်ဘာဖြစ်လို့လဲဆိုတော့သူကသားသမီးကိုလည်းမချစ်တတ်လို့ပါပညာလည်းသင်ပေးမှာမဟုတ်ပါဘူးကျွန်တော်မျက်စိအောက်မှာနေတော့ကတော့ကလေးတွေကိုရဲဆက်ဆက်ရိုက်နေတဲ့သမီးကြီးဆိုရင်ခဏခဏခေါင်းတွေကွဲသားကြီးအလဲတုံးကဆိုရင်သူ့အမေရိုက်လို့သုံးချက်တောင်ဆရာဝန်နဲ့ချုပ်လိုက်ရပါတယ်သူစိတ်မကြည်လင်ရင်မကြည်လင်တယ်လို့ကလေးတွေကိုအနိုင်ကျင့်နေပါတယ်အခုထိုင်းမှာလဲကလေးကိုအလိုလိုနေရင်းနဲ့တကားပိတ်ပြီးရိုက်တယ်တဲ့ဘသူမှတားလို့လဲမရဘူးတဲ့သူ့မောင်ရဲ့မိန်းမကဖုန်းဆက်အကြောင်းကြားလာပါတယ်ကျွန်တော်သားလေးအတွက်လုံးဝစိတ်မချဖြစ်နေလို့ပါကလေးတငယ်ဥပဒေရဘလို့ပြန်ခေါ်လို့ရနိုင်မလဲဆိုတော့ကိုအကူညီပေးပါလို့အကူညီတောင်းတာပါ
သူဝင်ကျဲဆိုပြီးရေးလာတဲ့သရရှင်ဖြစ်ပါတယ်ဟုတ်ကဲ့စာဝင်လားမသိဘူးဆိုပြီးတော့လဲသူကထပ်ပြီးတော့နောက်ထပ်စာတစ်စောင်ရေးတာပါဟုတ်ကဲ့စာဝင်ပါတယ်เนาะကျမတို့စီကို Messenger ကနေပြီးတော့စာရောက်ပါတယ်ဒါမဲ့လည်းကျမတို့ VOE ကသတင်းဌာနဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးလူမှုရေးရာကိစ္စရက်တွေကူညီလို့မရနိုင်ပါဘူးဒီကိစ္စမှာတော့ထိုင်းကအမျိုးတွေမြန်မာကလေးသူငယ်အရေးကျိုးဘက်နဲ့အဖွဲ့တွေကိုဆက်သွယ်ကြည့်ပါလို့အကြံပြုချင်ပါတယ် ထိုင်းနိုင်ငံမှာဆိုရင်မြန်မာတွေအနေများတဲ့ချင်းမိုင်တို့မဲဆောက်တို့မှာအဲ့လိုမျိုးဒီအိမ်တွင်အကြမ်းဖက်မှုကိစ္စတွေနဲ့ပတ်သက်ပြီးကူညီပေးနေတယ်။ဒါမှမဟုတ်လည်းမဲဆောက်မှာဆိုရင်တော့မြန်မာရွှေပြောင်းလုပ်သားတွေနဲ့ပတ်သက်ပြီးတော့ကူညီပေးနေတဲ့အဖွဲ့တွေရှိပါတယ်ရှင်။အဲ့ဒီအဖွဲ့တွေကိုဆက်သွယ်ကြည့်ပါလို့အကြံပြုချင်ပါတယ်။ဟိုပထမအဆုံးသိရမှာဒီအမျိုးသမီးကထိုင်းဘယ်မြို့မှာရောက်နေလဲ။အဲ့မှာဘာအဖွဲ့တွေရှိလဲဆိုတာကိုခုနကပြောထားတဲ့စာအရဆိုတော့အမျိုးတွေရှိတယ်ဆိုရင်တော့အဲ့ဒီမျိုးတွေမှာဘာအဖွဲ့တွေရှိလဲဆိုတာအမျိုးတွေကိုအရင်မေးကြည့်ပါလို့ပဲအကြံပေးချင်ပါတယ်နော်။အဆင်ပြေပါစေရှင်။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဒီနေ့တော့ဒီမှရင်ရက်ချင်ပါရင်တော့အားလုံးပုံမကောင်းမွန်အဆင်ပြေလှပတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါရရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသရရှင်နေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်း၊ရွှင်လန်းချမ်းမြေကြပါစေရှင
်။မြန်မာပြည်ပေးစာကဏ္ဍကိုမအေးသနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည7:00နာရီထိဆက်ပြီးတော့အတန်လွန့်ပေးနေပါတယ်အခုတော့ထူးခြားစံပြသတင်းများအစည်းအဝေးကိုထုတ်လွှင့်ပေးပါပါရေခဲမောက်အေးနေချိန်မှာစိုက်ဘေးရီးယားဒေသမှာစောင်းကြိုရေခဲရေကူးပြိုင်ပွဲကိုကျင်းပခဲ့ပါတယ်ကတ်တလန်စွန်စားရေးသမားတစ်ယောက်ကရေခဲတောင်ရေတံခွန်ကနေ65ပေလေလော်ပြီးတော့ဆင်းလာတာကိုမှတ်တမ်းတင်နိုင်ခဲ့ပါတယ်ကမ္ဘာတစ်ဝန်းကတရိတ်ဆန်ယုံနေမှာလာလေသူတွေရောတရိတ်ဆန်တွေအတွက်ပါခရစ်မတ်အကြိုအထူးစီစဉ်နေလဲချင်းပါနေပါတယ်ဗြိတိန်နိုင်ငံရဲ့အထူးကြံဆုံးစိတ်မလေးတကောင်ကိုနှစ်နှစ်ချာမှကယ်တင်ခဲ့ပါတယ်ဒီလိုကမ္ဘာတစ်ဝန်းကထူးခြားတဲ့သတင်းတွေကိုမတ်အီတန်စင်နဲ့ကိုဝင်းခတ်မောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ရုရှားနိုင်ငံရဲ့အေးအေးဆုံးဒေသဖြစ်တဲ့ Siberia အရက်မှာစောင်းရာသီကိုကျူဆွေးတဲ့အနေနဲ့ရေခဲရေကူးပွဲကိုဒီဇင်ဘာလ3ရက်နေ့ကကျင်းပခဲ့ပါတယ်။ပင်လယ်ဖြန်ကြီး Walrus လို့ကိုယ့်ကိုနာမည်ပေးထားကြတဲ့ဒေသခံဒါဇင်နဲ့ချီက Oms မြို့ Artish မြစ်ထဲမှာရေခဲတုံးတွေကြားမှာရေကူးပြိုင်ခဲ့ကြပါတယ်။ဒီလိုရေကူးပြိုင်ပွဲကျင်းပတဲ့အချိန်မှာရေခဲကန်တွေကရေက3ဒီဂရီစင်တီဂရိတ်ရှိပြီးတော့ရေကူးပြီးတော့ပြန်တက်လာရင်လည်းရေခဲမှတ်ဖြစ်တဲ့3ဒီဂရီစင်တီဂရိတ်လေအေးထဲမှာနေကြရတာဖြစ်ပါလေ။ဆောင်းရာသီကိုကြိုဆိုတဲ့အနေနဲ့ဒီဆောင်းအတွက်ပထမဦးဆုံးအချိန်ရေခဲရေကူးပြိုင်ပွဲကိုကျင်းပခဲ့တာဖြစ်ပါလေ။ဒီလိုရေခဲရေကူးရတဲ့အထွေဆောင်ကဘဝပြောင်းသွားလာအောင်ကောင်းမွန်တဲ့ရလဒ်ကိုပေးတယ်ဆိုပြီးပါဝင်တဲ့သူတချို့ကပြောပါလေ။ဒီနေ့ပြိုင်ပွဲမှာတော့အသက်19နှစ်အရွယ် Victor ကအသက်အငယ်ဆုံးပါဝင်သူဖြစ်ပြီးတော့ရေခဲရေထဲမှာ5မိနစ်တိတိနေခဲ့လို့သူ့ရဲ့ကိုယ်ပိုင်စံချိန်ချိုးသွားနိုင်ခဲ့ပါတယ်။ပုံမှန်ဆိုရင် Ops မြို့မှာဒီဇင်ဘာလတိုင်းအနုပ်20ဒီဂရီစင်တီဂရိတ်ပြင်းမြအရာလေးဖြစ်ပါလေရှင
်။ကတ်တလန်စွန်စားရေးသမားတယောက်ကအာတိတ်ဆက်ဝိုင်းကတောင်ကြားရေတံခွန်ကနေ65ပေကာယက်လေလော်ပြီးဆင်းလာတာမှတ်တမ်းတင်နိုင်ခဲ့ပါတယ်။ ဒီလိုလုံနိုင်ဖို့အသက်32နှစ်အရွယ်စွန်စားရေးသမားအန်နီလိုဆိုရာဆိုလက်စ်ကသူ့အဖွဲ့နဲ့တူနှင်းတောင်ကိုတက်ရေခဲတောင်ထိပ်ထိလှေကားထောင်တက်ပြီးရေခဲမြစ်နဲ့ကြောက်ကဘာတွေကိုကျော်ဖြတ်ခုနှစ်မိုင်နီးပါးလမ်းလျှောက်ခဲ့ရတာပါနော်ဝေနိုင်ငံဆယ်ဘတ်ဂျွန်စုဘရတ်စ်ဖဲလ်ဘရီယန်ရေခဲတောင်ကနေစီးဆင်းလာတဲ့ရေခဲရေတံခွန်ပေါ်မှာလှေလောခဲ့တာဖြစ်ပြီးကြမ်းတမ်းတဲ့လမ်းအကွေတွေရေခဲဥမင်လှိုင်ကောင်းတွေကြားဖြတ်တာကိုမှတ်တမ်းတင်နိုင်ခဲ့တာကြောင့်ရေခဲတောင်ရေတံခွန်ကနေဆင်းလာတာကိုအချိန်အကြာဆုံးမှတ်တမ်းတင်နိုင်မှုလည်းဖြစ်သွားပါတယ်။ဒီရေတံခွန်မှာရေခဲရေတွေစီးဆင်းနေတဲ့အချိန်လှေလျောဆင်းနိုင်တဲ့ပထမဆုံးသူဖြစ်သွားတဲ့အတွက်သူ့အဖွဲ့ကိုကိုးစားပြုပြီး Philips Ladder ဖီလီရဲ့လှေကားလို့နာမည်ပေးလိုက်ပါတယ်ခင်ဗျာ
။ Christmas အချိန်ခါတမယမှာချစ်သူခင်သူတွေကလက်ဆောင်တွေပေးတဲ့ကြတာမှာလူတွေတွေမှာတရိတ်ဆက်ယုံကအကောင်လေးတွေကိုလည်းလက်ဆောင်ကိုစီပေးကြပါတယ်ပြည်ထောင်နိုင်ငံလန်ဒန်မြို့တော်ကတရိတ်ဆန်ယုံမှာကြားတွေနဲ့မြောက်တွေက Christmas အကျိုးလက်ဆောင်တွေကိုနိုဝင်ဘာလကုန်ကလေးကအစောကြီးရပြီးသားဖြစ်ပါသည်အနီရောင်ထုတ်ပိုးဆက်ကူတွေနဲ့ကြက်ကြက်နနထုတ်ပိုးထားပြီးတော့သူတို့ကြိုက်တဲ့အစားအစာတွေကို Christmas လက်ဆောင်အဖြစ်ကျူးရပါတရိတ်ဆန်လေးတွေလက်ဆောင်ရတာကိုလာကြည့်ကြတဲ့ကလေးလူငယ်အစုံလင်ရှိတာကြောင့်သူတို့အတွက်လက်မှုပကြီးဆွဲတာမတ်ရှ်မဲလိုကိကိယာမုတ်ကျွေးတာစတဲ့ပျော်စရာကဏ္ဍတွေကိုလေလန်ဒန်တရိတ်ဆက်ယုံမှာစီစဉ်ပေးထားပါတယ်။တချိန်တည်းမှာပဲဂျာမနီနိုင်ငံမြူးနစ်မြို့ကအနော်ဝါပြလိုက်မှာတော့ရင်းငုတ်သမားတစ်ယောက်ကစိတ်နီကိုလတ်ခရစ်စမတ်ဖိုးဖိုးလို့ဝတ်ဆင်ထားပြီးတော့လာလေသူတွေကိုဖျော်ဖြေနေပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာတော့ရေခဲမတ်အောင်အနှုတ် 18 ဒီဂရီစင်တီဂရိတ်ထိအေးနေတဲ့အချိန်မှာနှင်းကြတဲ့အတွက်ပန်ဒါဝဝန်ကြီးတွေပျော်သွားပါတယ်။ဒီနှစ်ဆောင်ရဲ့ပထမဆုံးနှင်းအဖြစ်ဒီသတင်းပတ်အစောပိုင်းမှာနှင်းတွေစတဲ့အချိန်မှာပန်ဒါဝဝန်ကြီးတွေကနှင်းတော်ထဲမှာစော်ကစားနေတာကိုတွေ့နိုင်ပါလိမ့်ရှင
်ဗီတိတ်နိုင်ငံရဲ့အထူးကြံဆုံးတိုးမာလေးတစ်ကောင်နှစ်နှစ်လောက်လေလွင့်နေရကနေကယ်တင်လိုက်နိုင်ပါပြီစကော့တလန်ကုန်းမြစ်တွေဘော်ကဝေးလံခေါင်ပြတဲ့ကမ်းခြေမှာတကောင်နဲ့နေခဲ့ရကနေဒေသငယ်လယ်သမားတွေကကယ်တင်ခဲ့တာပါဖီယိုနာလို့နာမည်ပေးထားတဲ့ဒီတိုးမာလေးကိုလွန်ခဲ့တဲ့နှစ်နှစ်တုန်းကကာယက်လေလော်သူတွေကတခါတွေ့ဘူးခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။သူတကောင်နဲ့ဆိုပေမဲ့မျက်နှာရည်တန်းကိုကိုယ်ပါတော်ကိုရှာဖွေစားတောက်ရင်ရှင်းတန်းခဲ့တာဖြစ်ပါတယ်။အမွေရိပ်ပေးမဲ့သူမရှိတဲ့အတွက်သူ့ရဲ့သိုးမွေးတွေကတော့အရန်ရှည်နေတာပါ။သူ့ကိုကယ်တင်ပေးပြီးနောက်ပိုင်းသိုးမွေးရိပ်ပေးတဲ့အပြင်ဆစ်ဆစ်ပေးလိုက်တဲ့နောက်သူကြက်ကြက်မာမာရှီချောင်းစကော့တလန်တိရစ္ဆာန်ထိန်းသိမ်းဆောင်ရှောက်သူကပြောပါတယ်ခင်ဗျာ။
သူကြဆံများသတင်းများအစီအစဉ်ကိုမအီတန်စင်နဲ့ကိုဝင်းခတ်မောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုမအင်ဂျင်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ရှမ်းမြောက်ဒေသမှာစစ်ကောင်စီနဲ့တိုက်ပွဲတွေဆက်ပြီးပြင်းထန်နေဆဲဖြစ်ကြောင်းညီနောင်မဟာမိတ်သုံးဖွဲ့ကစနေနေ့ကကြေညာချက်ထုတ်ပြန်ပါတယ်တစ်တုံညာနှစ်ခုစစ်စင်ရေး51ရက်နေ့မြောက်နေ့မနေ့ကဒီဇင်ဘာလ16ရက်နေ့ထုတ်ပြန်တဲ့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့ကြေညာချက်မှာတအန်းတက်မတော် DNL ရှိနေတဲ့ရှမ်းပြည်မြောက်ပိုင်းနန်းခမ်းမြို့တဝိုင်းနဲ့မှာနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဗိုလ်မှူးတအုပ်တက်ချက်တအုပ်အပါအဝင်စစ်တုံးမှန်အချို့ကိုဖမ်းဆီးခဲ့ကြောင်းဖော်ပြထားပါတယ်ဒီစစ်တုံးမှန်ကိစ္စနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးပင်လယ်ရေကြောင်းဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့ဂျပန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေဒီကနေ့မှာသဘောတူလိုက်ကြပါတယ်တောင်တရုတ်ပင်လယ်အတွင်းနည်းမြေပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကအခိုင်အမာတိုးချဲ့လှုပ်ဆောင်လာနေချိန်မှာပဲဂျပန်နဲ့အာဆီယံနိုင်ငံတွေကြားမှာအခုလိုသဘောတူညီချက်ရခဲ့တာပါအာဆီယံနဲ့ဂျပန်ဆက်ဆံရေးအနှစ်50ပြည့်အထိမ်းအမှတ်ထိပ်သီးစည်းဝေးပွဲကိုဂျပန်နိုင်ငံတိုကျိုမြို့မှာဒီဇင်ဘာလ16ရက်နေ့ကနေ18ရက်နေ့အထိကျင်းပနေချိန်ဒီထိပ်သီးစည်းဝေးပွဲမှာတော့မြန်မာကိုဖိတ်ကြားခြင်းမရှိပါဘူးတီမော်လက်စတေးနိုင်ငံကတော့ဧည့်သည်တော်နိုင်ငံဖြစ်တက်ရောက်ခဲ့ပါတယ်ပြည်ထောင်နိုင်ငံသားဝင်ကြီးဒေးဗစ်ကင်မရွန်နဲ့ဂျာမန်နိုင်ငံသားဝင်ကြီးအနယ်လီနာဘာဘရော့ခ်တို့ပူးတွဲပြီးဂါဇာကမ်းမြောင်ဒေသမှာရေရှည်တည်တက်တဲ့အပြစ်ခတ်ရက်စဲရေးတောင်းဆိုလိုက်ပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်တဲ့ပြည်ထောင်နိုင်ငံရဲ့ Sunday Times သတင်းစာမှာနိုင်ငံသားဝင်ကြီးနှစ်ဦးပူးတွဲရေးသားထားတဲ့ဆောင်းပါးကိုဖော်ပြခဲ့တာပါရှင
်။သတင်းချင်းရုပ်ကိုမန်အင်ဂျင်နိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Helen Cordian နဲ့ Jonah Cumming တို့ဖြစ်ပါတယ် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ line to meter 1925 30 နှစ်အပြင်လိုင်းလမီတာ190တို့ကနေအတန်လွန့်ပေးခဲ့တာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရင်နိုင်ပါ